Welcome to the Voice of America in Burmese.
Mingla manne khim phit ja ba de shin. Dr. shin a long ko sit na phya jam ma chan da ja ba de. Bio American tan ya 2022 khu ne January la 4 ye inga ne manne phe season re ko American Piran su Washington DC myo ro ga ne line no meter 32 ne 49 ပထမနိုင်ဝက်မှာလိုင်းတမီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့မတ်သိငီထိုင်းနဲ့အတူတင်ပြပေးသွားပါမယ်။ဒီကနေ့သတင်းတွေမှာဆိုလို့ရှိရင်ဒီဇင်ဘာလ24ရက်နေ့ကကရယာပြည်နယ်မှာလူသားချင်းစာနာမှုဝန်ထမ်းနှစ်ဦးအပါအဝင်အယက်သားတွေအသက်ခံရတဲ့ပေါ်မြန်မာနိုင်ငံအတွင်းကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့နိုင်ငံတကာအဖွဲ့14ဘွဲ့ကကန့်ကွက်လိုက်တဲ့သတင်းနျူကလ িয়ার လက်နက်မပြန်ပွားရေးအတွက်ကြီးငါးကြီးသဘောတူလိုက်တဲ့သတင်းအမေရိကန်ပြည်ထောင်စုမှာစောင်းရသည့်နှင်းပုံတိုင်းကြားတဲ့အတွက်ဝါရှင်တန် DC မြို့တော်မှာအစိုးရရုံးနေပိတ်ထားပြီးတော့တိုင်းနဲ့ချီတဲ့လူတွေလျှက်စစ်ပြီးပြတ်တောက်နေတဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုစမုတ်တိုင်းအခုလောနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှတော့ဒီကနေ့ချက်ရောက်တဲ့84ချိန်ရောက်လွတ်လပ်ရေးနေ့နဲ့ပတ်သက်ပြီးတော့
သိထားတဲ့လူတွေကလည်းအများကြီးလေညီမတို့တွေ့နေဆိုရင်တော့ဒီကာလမဘလို့မပြောနိုင်ပါဘူးဒီလွတ်လပ်ရေးနေ့လည်းဒီတိုင်းဘယ်သူမှဖြတ်သန်းမှလည်းမဟုတ်တော့ဘူးသူတို့လောက်မှရှိနေသေးရတော့ New Year လည်းညီမတို့တွေဒီတိုင်းပဲစာမန်နေ့လိုပဲကြော်ဝါလိုက်ကြပဲများတယ်ဟိုလက်ပြမလုံးရလို့လေ
ရန်ကုန်မှာနေထိုင်သူတဦးပြောသွားတာပါလူလရဲ့နေမှာမပြောနိုင်သူတွေရှိနေတယ်လို့ချင်းပြည်နယ်ထဲမှာတော့တိုက်ပွဲတွေကြောင့်နေရဆွန့်ခွာသူတွေကပိုးပြီးတော့ညာလာနေတာပါဒါနဲ့အင်းစိန်ထောင်တွင်းကအခြေအနေတွေအပြင်မြမရွှေပြောင်းအလုပ်သမားတန်းနဲ့ချီးပြီးတော့ရှိနေတဲ့ထိုင်းနိုင်ငံကအိုမီကရွန်ကိုဗစ်ပိုးကူးစက်မှုနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါပြင်အပတ်စဉ်တင်ဆက်နေကြစီးပွားရေးနဲ့ဘလော့ဂါတွေပြောသမျှကန္တာတွေအပြင်တက်တန်ရောင်သတင်းလောကိုလည်းနောက်ပိုင်းမှာနားဆင်ရမှာပါအခုတော့ထိတ်တန်းရောင်နိုင်ငံတကာသတင်းတွေကိုကိုဇော်မိုးတော်နဲ့မတ်တင်ကြီးထိုက်သူကပြောပြပေးမှာပ
ါနျူကလ িয়ার ပဋိပက္ခတွေမဖြစ်ဖို့အတွက်နျူကလ িয়ার လက်နက်တွေနောက်ထပ်မပြန်ပွားအောင်အတူတကွပူးပေါင်းတားဆီးဖို့လုံခြုံရေးကောင်စီဝင်ကမ္ဘာအင်အားကြီး၅နိုင်ငံကသဘောတူလိုက်တဲ့အကြောင်းတနင်္လာနေ့မှာပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်နျူကလ িয়ার လက်နက်တွေနောက်ထပ်မပြန်ပွားအောင်တားဆီးရမယ်လို့အခိုင်အမာယုံကြည်ကြောင်းကြီးငါးကြီးဖြစ်တဲ့တရုတ်ရုရှားပြင်သစ်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ကပူးတွဲကြေညာချက်ထဲမှာဖော်ပြထားပါတယ်နျူကလ িয়ার စစ်ပွဲမှာအနိုင်ရတယ်ဆိုတာမရှိပါဘူးဒီစစ်ပွဲမျိုးဘယ်တော့မှမတိုက်ခိုက်ရပါဘူးလို့အခိုင်အမာယုံကြည်တဲ့အကြောင်းကိုလည်းဒီနိုင်ငံကြီးတွေကဖော်ပြထားပါတယ်ယူကရိန်းနဲ့ကြားမှာရုရှားစစ်တပ်တွေအလုံးအင်းနဲ့ချထားတဲ့အတွက်ရုရှားနဲ့အနောက်နိုင်ငံတွေအကြားတင်းမာမှုတွေတိုးလာနေခြင်းတရုတ်ရဲ့လူခွေချိုးဖောက်မှုတောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်အရေးကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုနဲ့တရုတ်တို့အကြားသဘောထားကွဲလွဲမှုတွေဖြစ်ပေါ်နေခြင်းမှာပဲဒီကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်အနာဂတ်မှာနျူကလ িয়ার လက်နက်တွေကိုအပြည့်အဝဖျက်သိမ်းတဲ့အထိလှုပ်ဆောင်ဖို့ဆိုတဲ့စာချုပ်ပါအတိအကအချက်ကိုအကောင်အထည်ဖော်ဖို့ကိုလည်းငါးနိုင်ငံစလုံးကသဘောတူကြတယ်လို့ဆိုပါတယ်ဒီသဘောတူညီချက်ဟာ2015ခုနှစ်သဘောတူညီချက်အတွက်အီရန်နဲ့နျူကလ িয়ার ကိစ္စတွေပြန်လည်ဆွေးနွေးဝဲစတင်နေချိန်မှာလဲထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေက Pfizer, BioNTech, COVID-19 ကာကွယ်ဆေးအဖြစ်တစ်လုံးထပ်မံထိုးနှံနိုင်တဲ့သတ်မှတ်ချက်ကိုတနင်္လာနေ့မှာထပ်ပြီးတော့တိုးချဲ့လိုက်ပါတယ်အသက်12နှစ်ကနေ15နှစ်ကြာအရွယ်တွေအဖြစ်ကာကွယ်ဆေးတလုံးထပ်ပြီးထိုးနိုင်ကြောင်းအစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron အရေးချင်းချောက်မှုတိုးလာနေချိန်မှာပဲကျောင်းတွေပြန်ဖွင့်နေတာဒါမှမဟုတ်လည်းအပြင်မှာလှုပ်ရှားသွားလာကြတဲ့လူငယ်တွေကိုကာကွယ်ပေးနိုင်ရေးရည်ရွယ်ဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်အသက်12နှစ်နဲ့အထက်လူတိုင်း Pfizer BioNTech ကာကွယ်ဆေးဒုတိယအကြိမ်ထိုးနှံပြီးတဲ့နောက်6လအကြာမှာအဖြစ်အနေနဲ့နောက်ထပ်တစ်လုံးထပ်မံထိုးနှံနိုင်ကြောင်းမူလကသတ်မှတ်ထားချက်ကနေအခုမှတော့9လအကြာမှာအဖြစ်ကာကွယ်ဆေးနောက်တစ်လုံးထပ်မံထိုးနှံနိုင်တယ်လို့ FDA ကပြောပါတယ်ကိုယ်ခံအားနည်းတဲ့အသက်9နှစ်ကနေ17နှစ်ကြားကလေးငယ်တချို့ကိုလည်းအဖြစ်ကာကွယ်ဆေးနောက်တစ်လုံးထိုးနှံရေး FDA ကခွင့်ပြုထားပါတယ်အမေရိကန်အစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA ရဲ့ခွင့်ပြုချက်ကိုအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC နဲ့ CDC ရဲ့တီးခြားကာကွယ်ရေးဆိုင်ရာအကြံပေးအဖွဲ့တို့လာမယ့်ဗုဒ္ဓဟူးနေ့မှာပြန်လည်သုံးသပ်ဖို့ရှိပါတယ်။ FDA ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ရေးဆိုင်ရာကာကွယ်ဆေးဆိုင်ရာအကြံပေးအဖွဲ့ကသဘောတူမယ်ဆိုရင်တော့ CDC ညွှန်ကြားရေးမှူးရော့ရှယ်ဝလင်စကီအနေနဲ့အဲ့ဒီနေ့နှောင်းပိုင်းမှာပဲဆေးအသုံးပြုရေးအတွက်တရားဝင်ထောက်ခံချက်ပေးနိုင်မှာလည်းဖြစ်ပါတယ်ရှင
်။အိန္ဒိယအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုကိုဗစ်ကာကွယ်ဆေး၅သိန်းနဲ့အစားအစာများပေးပို့ခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကတင်းနှင်းလာနေမှာထုတ်ပြန်ကြေညာပါတယ်။ဒီအကူအညီတွေကိုပြီးခဲ့တဲ့စနေနေ့ကတည်းကအာဖဂန်ကိုပို့ခဲ့ရလို့လဲဖော်ပြထားပါတယ်။အာဖဂန်မှာအော့ဂုလာကတာလီဘန်နဲ့သိမ်းပိုက်ပြီးနောက်ဒီတစ်ချိန်ဟာဒုတိယအချိန်ပေးပို့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတည်းကအရေးပေါ်ဆေးဝါး 1.6 တန်ကိုလည်းပေးပို့ခဲ့ပါတယ်။အိန္ဒိယအစိုးရနဲ့အာဖဂန်နစ္စတန်ကိုကိုဗစ်ကာကွယ်ဆေးတသန်းအပါအဝင်အစားအစာနဲ့အရေးပေါ်ဆေးဝါးတွေထောက်ပံ့သွားမှာဖြစ်ကြောင်းနဲ့ရှေ့လာမဲ့ရသက်တပတ်အတွင်းမှာကြန့်ရှိနေတဲ့ဆေးဝါးအထောက်အပံ့တွေနဲ့အစားအစာတွေကိုဆက်လက်ပေးပို့သွားမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိန္ဒိယကအာဖဂန်နစ္စတန်ကိုအစားအစာအဖြစ်ဂျုံတန်ချိန်၅သိန်းပေးပို့သွားမှာဖြစ်ပြီးပါကစ္စတန်ကိုတဆင့်ဖြတ်ပြီးပေးပို့သွားမှာဖြစ်ပါတယ်။အရင်ကအာဖဂန်နဲ့ဆက်သွယ်တဲ့အိန္ဒိယလေကြောင်းလိုင်းတွေကိုပါကစ္စတန်ကပိတ်ပင်ထားခဲ့ပေမဲ့လူသားချင်းစာနာမှုအကူအညီအတွက်အိန္ဒိယကအကူအညီတောင်းခံတာကြောင့်ပါကစ္စတန်ကခွင့်ပြုခဲ့ပါတယ်။အာဖဂန်ကိုတာလီဘန်နဲ့ပြန်လည်မသိမ်းပိုက်ခင်ဆယ်စုနှစ်နှစ်ခုအတွင်းအိန္ဒိယကအာဖဂန်မှာဒေါ်လာဘီလီယံနဲ့ထိတဲ့ဖွံ့ဖြိုးရေးဆိုင်ရာယင်းနှိမ့်မြုပ်နှံမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်တပ်တွေပြန်လည်ထွက်ခွာသွားပြီးနောက်ယင်းနှိမ့်မြုပ်နှံမှုတွေအများကြီးဆုံးရှုံးနေတာခဲ့ပါတယ်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်ကြားလုံခြုံရေးခြံစည်းရိုးကာယံနေတာကြောင့်ဖြစ်လာရတဲ့မကြေလည်မှုတချို့ကိုဖြေရှင်းနိုင်ရေးတန်တမာရေးလမ်းကြောင်းကနေတာလီဘန်အုပ်ချုပ်သူတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့ပါကစ္စတန်ကတင်းနှင်းလာနေမှာပြောပါတယ်။ကီလိုမီတာ 2600 မိုင်း 1600 ကျော်လောက်ရှိတဲ့အာဖဂန်နစ္စတန်နဲ့နယ်စပ်မှာပါကစ္စတန်ဘက်ကခြံစည်းရိုးကာရာကိုဆက်လုပ်မှာဖြစ်ပြီးပါကစ္စတန်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့ပိုက်ဖြတ်ထားတယ်လို့အစ္စလာမဘတ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဝန်ကြီးရှာမာမုဒ်ကာရီရှိကပြောပါတယ်ပါကစ္စတန်ဘက်ကခြံစည်းရိုးတည်ဆောက်မှုကိုတာလီဘန်နေကြားဆောင်တပ်ဖွဲ့တွေဘက်ကလက်တလောတမ်းမြစ်ဖို့ကြိုးပမ်းတာမှာပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကတုံ့ပြန်ပြောဆိုတာဖြစ်ပါတယ်ခြံစည်းရိုးတချို့ကိုအာဖဂန်ဘက်ကဖျက်ဆီးလိုက်တဲ့သတင်းဘက်ကုံပိုင်းလောက်မှာနှစ်ဖက်မကြေလည်မှုဖြစ်ခဲ့တဲ့အနေအထားရှိပါတယ်ပါကစ္စတန်နိုင်ငံသားဝန်ကြီးကာရီရှိကတော့အာဖဂန်ဟာရင်းနှီးတဲ့အင်းကြီးချင်းဖြစ်ကြောင်းမချေမလဲဖြစ်လာတာတွေပေါ်လာရတာနဲ့အတူပဲသူတို့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းတန်တမာရေးလမ်းကြောင်းတွေကနေတဆင့်ဖြည့်ရှင်းနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒူရန်လိုင်းနေသားမြင့်တလျှောက်မှာပါကစ္စတန်ဘက်ကတန်ဆူးချိုးတွေကာယံခွင့်မရှိကြောင်းနဲ့နေသားမြင့်ရဲ့တစ်ဖက်တစ်ချက်ကမျိုးနွယ်စုတွေကိုခွဲခြားခွင့်လည်းမရှိဘူးလို့တာလီဘန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတင်းနှင်းကနေနေမှာပြောဆိုပြီးပါကစ္စတန်ဘက်ကခြံစည်းရိုးကာယံနဲ့အစီအစဉ်ကိုဝေဖန်ပါတယ်။ဗြိတိန်ကိုလိုနီခေတ်1893ခုနှစ်ကသဘောတူညီချက်နဲ့ရရှိခဲ့တဲ့ဒူရန်လိုင်းနေမြေပိုင်းခြားမှုကိုအာဖဂန်အစိုးရအဆက်ဆက်အငင်းပွားနေတာဖြစ်ပါလေရှင်။
ဒီအမေရိကန်ဒံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်။ကြားပြည်နယ်အတွင်းဒီဇင်ဘာလ24ရက်နေ့ကလူသားချင်းစာနာမှုဝန်ထမ်းနှစ်ဦးအပါအဝင်အရတား35ဦးထက်မနည်းအသက်ခံရတဲ့အပေါ်ရှုံ့ချကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံအသင်းတို့အနေနဲ့ချက်ချင်းရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့မြန်မာနိုင်ငံအတွင်းကလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်း14ပွဲက January 3ရက်နေ့မှာလက်မှတ်ရေးထိုးတောင်းဆိုလိုက်ပါတယ်။အခုလိုအရတားတွေနဲ့လူမှုကူညီရေးလှုပ်ရှားတွေကိုကန့်ကွက်လောက်အောင်ဆိုးရတဲ့တိုက်ခိုက်မှုအတွေ့အလွန်ကိုပဲမခံမရနိုင်ဖြစ်ရကြောင်းဒီကိစ္စအတွက်တာဝန်ရှိသူတွေကိုရေးယူရမယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အရသားတွေနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေကိုမတိုက်ခိုက်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကတင်းတင်းကြပ်ကြပ်တားမြစ်ထားကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပုံမလိုရနေချိန်မှာအခုလိုတိုက်ခိုက်မှုတွေကြောင့်ကူညီထောက်ပံ့ရေးအတွက်ဝန်ထမ်းတွေဟာဝန်ထမ်းတွေအတွက်ကြီးမားတဲ့အန္တရာယ်ဖြစ်ပြီးအကူအညီလူသူတွေ အကူအညီလိုသူတွေထံကိုရောက်ရှိဖို့အခန့်အသတ်တွေဖြစ်စေတယ်လို့ဖော်ပြထားပါတယ်။ဝန်ထမ်းတွေအသက်ခံရတဲ့ Save the Children အဖွဲ့နဲ့အတူရှိကြောင်းလူသားချင်းစာနာမှုရန်ဆံရဝန်ထမ်းတို့တိုက်ခိုက်ခံရတာဟာအားလုံးတိုက်ခိုက်ခံရဖြစ်အဖြစ်တယ်လို့အဖွဲ့စစ်လေးဘက်ကဖော်ပြထားပါတယ်။အာဆီယံအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးအရေးပေါ်အစည်းအဝေးခေါ်ယူပြီးအကြမ်းဖက်မှုတွေရပ်တန့်ဖို့တောင်းဆိုထားတဲ့အချက်၅ချက်ကိုအကောင်အထည်ဖော်လှုပ်ဆောင်ဖို့တိုက်တွန်းကြောင်းဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့လည်းရပ်သားတွေနဲ့ကုညီထောက်ပံ့ရေးလုပ်သားတွေနောက်ထပ်တိုက်ခိုက်မှုမခံရအောင်အရေးယူဆောင်ရွက်မှုတွေလုပ်ဖို့တိုက်တွန်းပါကြောင်းအဖွဲ့၁၄ဘက်ကတောင်းဆိုထားပါတယ်။အဲ့ဒီ၁၄ဘက်ထဲမှာ Christian Aid IRC Norwegian Aid Danish Refugee Council တို့လိုအဖွဲ့တွေပါဝင်ပါတယ်။
NLD အစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အပေါ်အရက်သားတဦးကတရားစွဲထားတဲ့သဘာဝအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်အပိသံအမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမှတ်မယ်လို့နေပြည်တော်အထူးတရားရုံးကသတ်မှတ်လိုက်ပါတယ်။အဲ့ဒီအမှုအတွက်ဇန်နဝါရီလ3ရက်နေပြည်တော်အထူးတရားရုံးမှာဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေဘက်ကသူ့မှာအပြစ်မရှိကြောင်းအပိသံလျှောက်လဲချက်ကိုစာနဲ့တင်ပြခဲ့တယ်လို့သိရပါတယ်။2020ရွေးကောက်ပွဲကာလတုန်းကနေပြည်တော်ရွှေကြာပင်ရပ်ကွက်အတွင်းဒေါအောင်ဆန်းစုကြည်သွားလာခဲ့မှုဟာကိုဗစ်စီးကမ်းကိုဖောက်ဖျက်တဲ့ဆိုပြီးလေဝင်းမြို့နယ်ကရပ်သားတူဖြစ်တဲ့ဦးညီညီခေါ်ဦးထွန်းမြောင်ကတရားလိုအဖြစ်နဲ့ဒေါအောင်ဆန်းစုကြည်အပေါ်တရားစွဲထားတဲ့အမှုဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ဆိုင်ရာပုံမှန်နဲ့ဒေါအောင်ဆန်းစုကြည်အပေါ်အမှုနှစ်ခုဆွဲဆိုထားတာဖြစ်ပြီးတမှုအတွက်ကတော့2021ဒီဇင်ဘာလမှာထောင်ဒဏ်2နှစ်ချမှတ်ခံခဲ့ရပါတယ်ရှင်
။ဟောင်ကောင်မှာဒီမိုကရေစီလူလားသူတွေပါဝင်ခဲ့ခြင်းမရှိတဲ့ဒီဇင်ဘာလ19ရက်နေ့ရွေးကောက်ပွဲကနေတင်မြောက်ခဲ့တဲ့လွတ်တော်ကိုယ်စားလှယ်60ဦးဟာတနင်္လာနေ့မှာကျန်းသစ္စာကျင်းပပါတယ်။ဟောင်ကောင်ရွေးကောက်ပွဲဆိုင်ရာဥပဒေပြင်ဆင်ချက်ပြီးနောက်ဆုံးပထမဆုံးကျင်းပတဲ့ရွေးကောက်ပွဲမှာလွတ်တော်အမတ်နေရာ90မှာတရုတ်အစိုးရလူလားသူ89ဦးအနိုင်ရခဲ့ပါတယ်။ကြံတူကပုဂ္ဂလိကကိုယ်စားလှယ်တဦးဖြစ်ပါတယ်။ဟောင်ကောင်ရွေးကောက်ပွဲဥပဒေအသစ်အရတရုတ်အစိုးရဘောတစ္ဆာခံသူတွေကပါဝင်ခွင့်ရှိပါတယ်။လွတ်တော်ကိုယ်စားလှယ်80ကနေ90ဦးတိုးချဲ့ခဲ့ပေမဲ့ဓာတ်ရိုက်မဲ့ပေးရွေးချယ်နိုင်သူဦးရေကိုတော့40ကနေ20အထိရှော့ချခဲ့ပါတယ်။ကြံကိုယ်စားလှယ်80ကိုတော့ဩဇာရှိတဲ့စက်မှုလုပ်ငန်းရှင်တွေနဲ့တရုတ်အစိုးရဘောတစ္ဆာခံတဲ့ကော်မတီကရွေးချယ်ခဲ့တာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုရှေ့ဘက်ကန်ယူဒန်အလဲပိုင်းပြည်နယ်တွေနဲ့တောင်ပိုင်းကဒေသတချို့မှာစောင်းတွင်းမုန်တိုင်းကြောင့်လေပြင်းနဲ့နှင်းထူထဲစွာချခဲ့ပြီးလူပေါင်းသိန်းချီလျှက်စင်ပြီးပြတ်တောက်ခဲ့သလိုမြို့တော်ဝါရှင်တန်မှာလည်းအစိုးရရုံးတွေပိတ်ခဲ့ပါတယ်။မြို့တော်ဝါရှင်တန်နဲ့အနီးအနားကဗာဂျီးနီးယားနဲ့မယ်ရီလန်းပြည်နယ်တို့မှာတနင်္လာနေ့မှာချခဲ့တဲ့နှင်းထူက6လက်မကျော်လောက်ထိရှိမယ်လို့ခန့်မှန်းကြပါတယ်။မုန်တိုင်းတိုက်ခတ်ရာလမ်းကြောင်းတစ်လျှောက်လူပေါင်း5သိန်းကျော်လျှက်စင်ပြီးပြတ်တောက်တာမှာအလဘားမာ၊တင်နက်ဆီ၊ဂျော်ဂျီယာ၊ကန်တက်ကီ၊ကယ်ရိုလိုင်းနားပြည်နယ်တွေနဲ့ဝက်စ်ဗာဂျီးနီးယားတို့ကဒေသတွေလည်းပါဝင်ပါတယ်။ဝါရှင်တန်မှာလေပြင်းတိုက်တာကြောင့်သမ္မတဂျိုးဘိုင်ဒန်ရဲ့ရဟတ်ယင်ပြန်တက်နိုင်တဲ့အခြေအနေမရှိဘဲဒယ်လဝဲမှာသတင်းပတ်ကုံပိုင်းအပြီးမေးလန်းပြည်နယ်အင်ဒရူးစ်လေထပ်အခြေစိုက်စခန်းကနေဝါရှင်တန်ကအင်ပီရိုကိုသမ္မတဘိုင်ဒန်ကားနဲ့ပြန်ခဲ့ရပါတယ်ရှင
်။အင်္ဂါနေ့မနေ့ကထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့မတ်သိန်းကြီးထိုက်သူကပြောပြပေးခဲ့တာပါ VO ရဲ့မနေ့ကရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာမှာပါရုပ်တံဖြစ်နေအခုလိုကြည့်ရှုနိုင်အောင်ဂျွန်လာဇန်ပိုင်းကစပြီးတော့ကျင်ဆက်ပေးနေတာလည်းဖြစ်ပါတယ်။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ချင်းပြည်နယ်ကတိုက်ပွဲတွေအကြောင်းကိုပြောမပြခင်ပထမဆုံးတော့ဒီကနေ့ကြောက်တဲ့လွတ်လပ်ရေးနေ့အတွက်မြန်မာပြည်သူတွေရဲ့အတန်ကိုကြားကြပါပါ။မြန်မာနိုင်ငံမှာလွတ်လပ်ရေးရတာ84နှစ်ပြည့်ပြီဖြစ်ပါတယ်။ဒါပေမဲ့လွတ်လပ်ရေးဆုံးရှုံးနေတယ်လို့ခံစားနေရတယ်လို့ပြည်သူတချို့ကပြောပါတယ်။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အချိန်ဖြစ်တဲ့အတွက်ကိုယ်ပိုင်ဘဝလွတ်လပ်ခွင့်တွေပျောက်ဆုံးနေတယ်လို့အများပြည်သူအရေးပရဟိတအလုပ်တွေလုပ်တဲ့နေရာမှာလဲကန့်သက်တာတွေချုပ်ချယ်ရတွေခံရမှုရှိလာတယ်လို့ကာယကံရှင်တွေကသူတို့ရဲ့အတွေ့အကြုံတွေကိုပြောပြကြပါတယ်။လွတ်လပ်ရေးရထားတဲ့မြန်မာနိုင်ငံမှာမလွတ်မလပ်ဖြစ်နေရတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးမှာပ
ါ။ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့84နှစ်မြောက်လွတ်လပ်ရေးနေ့ဟာစစ်အာဏာသိမ်းတဲ့ကာလဖြစ်လို့ခါတိုင်းနှစ်တွေလိုရက်ွက်တွေထဲမှာပျော်ပွဲရှင်ပွဲအစီအစဉ်တွေမရှိကြတော့ဘူးလို့တငန်းကျွန်းမျိုးနယ်နေရန်ကုန်မြို့ကန်သူကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကတော့ရက်ွက်တွေကလမ်းတွေပေါ်မှာအပြေးပြိုင်ပွဲတွေ၊ချောတိုင်တပ်ပွဲတွေ သာသဖြင့်လွတ်လပ်ရေးနေ့ပွဲတွေကိုပြောစရာကောင်းအောင်ကျင်းပကြလို့ရှိခဲ့ပါတယ်။နှစ်သက်ကူရုံးပိုက်ရက်နဲ့လည်းတဆက်ထဲလွတ်လပ်ရေးနေ့ပိတ်ရက်ရှိကာလဖြစ်လို့တချို့ကလည်းအထင်ကြီးရနေရာတွေသွားလေတာခီးထွက်တာမျိုးတွေလုပ်ကြပါတယ်။ဒီနှစ်မှာလည်းပြည်တွင်းခီးထွက်နေကြသူတွေတချို့ရှိပါတယ်။ဒါပေမဲ့အများစုကတော့နိုင်ငံရေးလုံခြုံရေးအခြေအနေကြောင့်ပြောကျင်စိတ်မရှိကြပဲကိုယ်ပိုင်လွတ
ရှိမှာမဟုတ်ဘူးသိထားလူတွေကလည်းအများကြီးလေကျမတို့တွေ့နေဆိုရင်တော့ဒီကာလမဘလို့မပြောနိုင်ပါဘူးဒီလိုလေနေလေဒီတိုင်းဘယ်သူမှဖြတ်တမ်းမှလည်းမဟုတ်တော့ဘူးသူတို့လောက်မှရှိနေသေးရတော့နယူးယားလည်းညီမတို့တွေဒီတိုင်းပဲသာမန်နေ့လိုပဲကြော်ွားလိုက်တာပဲများတယ်ဟိုလက်ပြမလုံးရလို့လေလွတ်လပ်ခွင့်နဲ့စိတ်သုံးတာကိုကိုတယောက်ချင်းစီရလွတ်လပ်ခွင့်တွေပါအကုန်ထိခိုက်တာပေါ့မယ်အရင်တော့ကလိုမျိုးကိုယ့်ဟာကိုယ်တွားချင်တဲ့ချိန်တွားပြင်းနေတဲ့ချိန်ပြန်လဲလုံးလို့မရစိတ်လွတ်လပ်လို့လည်းမပြောရဲဟိုတတော်နေရထိုင်ရကြက်ပါလေဒီကာလ
ရန်ကုန်မြို့ကမာရွံ့မြို့နယ်မှာနေထိုင်တဲ့အင်ရှင်မတူကလည်းတည်ငြိမ်လုံခြုံမှုမရှိတဲ့အတွက်အရင်လိုဆန္ဒရှိတိုင်းတွားလာလို့မရတော့တာကြောင့်စိတ်ရောကိုယ်ပါမလွတ်လပ်တယ်လို့ခံစားနေရတယ်လို့အခုလိုပြောပါတယ်
။ကိုကဘာမှမသိဘူးပေါ့နော်။ဟိုအချိန်မီရွေးလဲပြစ်မှတ်ဖြစ်သွားနိုင်တယ်လေ။အဲဒါကြောင့်မလို့ဈေးတွေပါတွားတာတော့တွားတုတ်တုတ်ပြန်တုတ်တုတ်ပဲတမီ။ဈေးထဲမှာတော့ဝယ်တဲ့လူတွေရောဈေးတွားချိန်ဆိုတော့ရှိပါတယ်။ဟိုတော့ကလူမျိုးပေါ့နော်။ဟိုတက်ကြွပြီးတော့လွတ်လပ်မနေဘူး။စိတ်ရှိတိုင်းတွားလို့မရဘူး။ဒါကြတဲ့စိတ်ဖြစ်နေမှာညာအဲ့လိုတိတိမတ်တဲ့ပတ်ထဲပတ်တာတော့ဟိုဈေးပေါ့နော်အဲ့လိုရှောက်သွားတာလို့ပါလို့ရှိရပေါ့နော်ဈေးမဝယ်ပေမယ့်အဲ့လိုမျိုးဆိုလို့ရှိရင်လုံးဝအဲ့လိုအခုချိန်မှာတော့အဲ့လိုမျိုးပဲလုပ်လို့မရဘူးကိုစားဖို့ဟိုဥစားပေါ့တနစ်တာစားဖို့တောက်ဖို့ဝယ်တာတော့မှပဲအဲ့လိုမျိုးမြင်းမြန်ဆန်ဆန်ပဲပေါ့နော်တနေရာမှာဟိုမှာစုစုစုဘာညာဆိုလို့ရှိရင်လေဟိုတခုခုဆိုရင်အဲ့လိုရင်ထိတ်နေရတဲ့အခြေအနေပေါ့ဗာလဲပေါ့နော်အဲ့လိုမျိုးတတိထားပြီးတော့သွားလာနေရတဲ့အခြေအနေမျိုးပါ
အခုအခြေအနေမှာစိတ်လွတ်ကိုလို့မနေနိုင်ကြဘူးလို့ပြောနေကြသလိုပရာဟိတဆောင်ရွက်ပေးနေသူတွေကလည်းအာနာသိမ့်ပြီးနောက်ပိုင်းကုညီဆောင်ရွက်တဲ့နေရာမှာမလွတ်လပ်တော့ဘူးလို့ပြောပါတယ်အကိုတိုင်းအခြေဆိုင်ပရာဟိတအဖွဲ့တာဝန်ခံကိုဝင်းကလည်းပရာဟိတကူညီပေးနေချိန်မှာတော့လွတ်လပ်ခွင့်ချိုးဖောက်ခံရတဲ့အခြေအနေကိုအခုလိုပြောပါတယ်
။တော့ဘကိုးစေးရုံရဲ့ပြီးတော့ရန်ကုန်စေးရုံယူဒုနာတယောက်ပို့ဖို့ဆိုရင်အဲ့မှာဘင်းကားနေရာတော့ဆက်စည်းရေးမှာကျွန်တော်တို့ရက်ပေးရတယ်။သူတို့ဓာတ်ပုံတွေရိုက်တယ်။တခါကျရင်ကျွန်တော်တို့ကဟိုလူနာတွေကိုတော့ပေါ့နော်အားနာတယ်။ဟိုလူနာကိုဒီလိုတက်တက်ကြီးဓာတ်ပုံတွေရိုက်တာလို့ပြောဆက်တော့လူအဖွဲ့ရေကိုကျွန်တော်ချိုးဖောက်တယ်လို့ပြတာပေါ့နော်။ကျွန်တော်တို့ကိုယ်တိုင်လည်းမရိုက်ခဲ့ဘူး။စားစီးစစ်ဆေးမှုတွေလုပ်နေတဲ့ပုံမှာကျတော့အများကြီးအခက်အခဲပြောရတာပေါ့ကျွန်တော်တို့တည်းအခက်အခဲမဟုတ်ပြည်သူလူထုတော့ပါအခက်အခဲပြောရတယ်တကယ်သေးုံမှာတကယ်တရားရနေလို့ပြည်သူလူထုကိုအရေးပေါ်ကျွန်တော်တို့ပို့မယ်ဆိုဟိုလမ်းမှာအရင်ကဆို45မိနစ်သွားတဲ့ခရီးကအခုဆိုတနားကြီးကျော်တော့ကြာတာပေါ့နော်အဲ့လိုမျိုးကြံ့ကြာမှုတွေဖြစ်တာပေါ့လွတ်လပ်ခွင့်ကတော့အာရတိုင်းပြည်နောက်ပိုင်းမှာတော့ပလန်ကတင်းနေတော့ဘာမှမရှိဘူးပေါ့နော
်လွတ်လပ်ရေးနေ့မှာလုံးလေးရှိတဲ့ပျော်ပွဲရှင်ပွဲကျင်းစင်မှုတွေကလည်းသူတို့နေတဲ့အရက်မှာအခုထိမရှိဘူးလို့ပြောပါတယ
်ဒီလွတ်လပ်ရေးတဲ့ပတ်သက်လို့ကတော့ကျွန်တော်တို့ရက်ွက်တွေကျွန်တော်တို့တိုင်းကျွန်တော်တို့မှုနေနေမှာတော့တော်ချုံကတော့ဘာမှမရှိဘူးပေါ့ကလေးတွေအကားစားပွဲတွေဝင်တယ်ဘာမှမရှိဘူးတော့
စစ်ကောင်စီကတော့84နှစ်မြောက်လွတ်လပ်ရေးနေ့နိုင်ငံတော်အလေးပြုဝယ်အခမ်းအနားကိုနေပြည်တော်မြို့တော်ခမ်းမရှိရင်းမြစ်မှာကျင်းပမယ်လို့ထုတ်ပြန်ထားပါတယ်။ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကလည်းလွတ်လပ်ရေးနေ့အထိအမှန်အထူးထုတ်200ကျပ်တန်စာပို့တစိုက်ကောင်းတဲ့3မြို့ကိုရောင်းချသွားမယ်လို့ကြေညာထားပါတယ်။လွတ်လပ်ရေးနေ့အကျိုးအားကစားပြိုင်ပွဲတွေကိုစစ်ကောင်စီရဲ့ဌာနဆိုင်ရာအသီးသီးကကျင်းပပြုလုပ်ကြမယ်လို့စစ်ကောင်စီထုတ်သတင်းစာတွေထဲမှာအသိပေးထားပါတယ်ခင်ဗျာ
။84ကျင်းမြောက်လွတ်လပ်ရေးနေ့မှာမြန်မာပြည်သူတွေမလွတ်မလပ်ခံစားနေကြရတဲ့အကြောင်းကိုရဲမုံကပြောပြပေးခဲ့တာပါ။အင်းစိန်ထောင်ထဲကအချင်းတွေကိုမတင်ပြခင်တော့ပထမဆုံးတော့ချင်းပြည်နယ်တဲကတိုက်ပွဲအချင်းတွေကိုပြောပြပေးပါမယ်။ချင်းပြည်နယ်မတူပြည်မြို့နယ်တဲကထဲပွေကြီးရွာမှာမနေ့က January 3ရက်နေ့ကမနေ့အစောပိုင်းအချိန်အထိချင်းကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုတိုက်ပွဲတွေဖြစ်နေတဲ့မတူပြည်နယ်ထဲမှာအဖမ်းအစည်းတွေကလည်းပိုများလာနေတာဖြစ်ပြီးတော့ဒီဇင်ဘာတတိယဘက်ကနေအခုချိန်အထိဆိုအဖမ်းအစည်းခံရသူက18ယောက်ထဲမှာနေရှိပြီးတော့တည်ဆုံးရသူက1ယောက်ရှိနေတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာပ
ါစစ်ကောင်စီတပ်တွေနဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထဲကမတူပြည်မြို့နယ်ထဲဘွေကျေးရွာမှာဇန်နဝါရီလ3ရက်မနေ့ပိုင်းကလည်းနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေပါတယ်မတူပီပလက်ဝလမ်းမှာရှိတဲ့ထဲပွေးကျေးရွာမှာမနေ့ညကတည်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့မတူပီဒေတာခန့်တူကပြောပါတယ်
။ထဲပွေးကျေးရွာမှာစကားစားစခန်းရှိတယ်၊တက်စခန်းရှိတယ်ဆိုတော့အဲ့ဒီနေရာမှာသူတို့က တိုက်ပွဲဖြစ်တယ်တဲ့မနေ့ညအခုကလည်းအကြအရှုံးဘလို့ရှိကြလဲဆိုတာတို့ကမသိရသေးဘူးလေအဲ့ဒီထဲသွေးပွေးရွာလူတွေကြတော့အားလုံးထွက်ပြေးကုန်ပြီမရှိတော့
ချင်းကာကွယ်ရေးတပ်ဖွဲ့မတူပီရဲ့ထုတ်ပြန်ချက်မှာတော့ထဲပွေးကျေးရွာဖက်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကို9နိုင်ခွဲလောက်မှာသူတို့အဖွဲ့ဝင်ရောက်တိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်မတူပီမြို့နယ်အခြေဆိုင်စစ်ကောင်စီပြူဟာကုန်းမှာတပ်ဆွဲထားတဲ့တပ်ရင်140ကပြီးခဲ့တဲ့ရက်ပိုင်းငလိုင်ကျေးရွာဖက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေပြေးလို့ရကိုတင်းရှောင်နေကြပါတယ်ရွာဘက်ကလက်နက်ကြီးနဲ့မကြာခဏပစ်ခတ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲအခြေအနေရှိတာနဲ့အတူမတူပီနယ်မှာစစ်ကောင်စီရဲ့အဖမ်းအစီးစစ်ဆေးမှုတွေပိုပြီးတော့များလာတယ်လို့ဒေသခံကပြောပါတယ်စစ်အာဏာသိမ်းမှုကိုအကြမ်းမဖက်အာဏာဖီဆန်နေတဲ့ CDM ဟွန်ထန်းအပါဝင်ဒီဇင်ဘာလတတိယပတ်ကနေဇန်နဝါရီလ3ရက်နေ့အထိအဖမ်းခံရသူကတိရတလောက်18ဦးရှိတယ်လို့လဲမတူပီဒေသခံကပြောပါတယ်အဖမ်းခံရသူတွေထက်ကတဦးတေဆုံးခဲ့ပြီးတော့9ဦးပြန်လုလာတယ်လို့လဲပြောပါတယ်
တလောဆယ်မှာကြတော့ကျွန်တော်တို့လုံချုံကြီးကြတော့လေးမျိုးပုံမှာလည်းပြင်းထန်တဲ့သူတို့ကရန်တမ်းပြီးတော့ရှောက်ဖမ်းတာတွေအများကြီးဆိုတော့မတိတာတွေလည်းရှိနိုင်တယ်
ဖမ်းခံရသူတယောက်ကတော့တေဆုံးသွားတယ်လို့နောက်ဒေသခံတယောက်ကလည်းပြောပါတယ
်အဖမ်းစီးခံရတဲ့သူကကျွန်တော်တို့ဒီရက်ပိုင်းထံမှာ၄ယောက်လောက်ရှိတယ်ဒါထက်မှာတယောက်ကိုသူတို့ကအញ្ញံပန်းနေစပြီးခမဆေးရောက်တဲ့ချိန်မှာတော့ပြီးသွားတာပေါ့နော
်မတူပီမြို့ကနေပလဲဝမင်းနဲ့ဟာခါဘက်ကိုဆက်သွယ်ထားတဲ့လမ်းတစ်လျှောက်စစ်တပ်ကစစ်စရေးဂိတ်တွေလုပ်ထားပြီးတော့မတူပီမြို့ဘက်ကိုသွားတဲ့ရွာသားတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးပြီးဖမ်းဆီးနေတာလို့ပြောပါတယ
်ကျွန်တော်တို့ကြေးရွာမှာပေါ့နော်ကြေးရွာမှာအရင်ကကျွန်တော်တို့ IDP ကနေထုတ်ထားတဲ့ဆန်ပေါ့နော်အဲဆန်ရှိတဲ့ဟာကိုကျွန်တော်တို့ကပြပြီးတော့ကျွန်တော်တို့ကလူမျိုးတွေစားတော့နေကြတယ်ပေါ့အခုလဲပို့ပြီးတော့အလိုမျိုးချက်ပြီးလာတာပဲကျွန်တော်တို့မရှိဘူးအခုကကျွန်တော်တို့ကမြုပ်ပေါ်မတည့်ရဲအောင်ကိုတို့ကဖန်ရှိခံရတဲ့သူတွေကလည်းရှိနေပြီဆိုတော့လေ
စစ်တပ်ကအတော်လာတွေတင်းကျပ်ကန့်သတ်ထားတာကြောင့်ခီးတဲ့တင်ရင်တွေကုံစီပို့ဆောင်တဲ့ရင်တွေမတူပင်မျိုးထဲကိုမသွားနိုင်တဲ့လို့ဖြစ်နေပြီးတက်စီနဲ့ကုံစီပြက်လက်မှုနဲ့ရင်ဆိုင်နေရစေလို့လည်းဒေသခံတွေကပြောပါတယ်မတူပင်မျိုးနယ်မှာပြီးခဲ့တဲ့အောက်တိုဘာလဆန်ကလေးကဆန်စီစားစားတဲ့အခြေခံစားကုန်တွေရောင်းဝယ်တာကိုစစ်တပ်ကကန့်သတ်ထားပါတယ်ဘာသာရေးကောင်းဆောင်တွေရဲ့တောင်းဆိုမှုကြောင့်ဒီဇင်ဘာလထဲမှာဈေးဆိုင်ပြန်လည်ရောင်းချခွင့်ပြုပေမဲ့ကုံစီပို့ဆောင်တဲ့ရင်တွေသွာလာလို့မရတာကြောင့်ကုံစီပြက်လက်တဲ့အခြေအနေမှရှိတယ်လို့ဒေသခံတွေကပြောဆိုကြပါတယ်
ချင်းမြင်နယ်တဲ့ကတိုက်ပွဲတွေနဲ့အဖမ်းအစီးတွေကြောင်းနန်းလောင်ကပြောပြပေးခဲ့တာပါအခုတော့အင်းစိန်ထောင်ထဲကအခြေအနေကိုကြည့်အောင်ပါရှင်အင်းစိန်ထောင်ထဲမှာမကြာခဏဆိုးသလိုကျုံနေရတဲ့ဖြစ်စဉ်တစ်ခုဖြစ်တဲ့အကျဉ်းသားတွေကိုရိုက်နှက်တဲ့ကိစ္စတွေထောင်အာဏာပိုင်တွေကအကျဉ်းသားဥပဒေအတိုင်းမဆောင်ရွက်တဲ့ကိစ္စတွေကိုရှေ့နေတချို့ကနေအချက်လက်တွေကိုစုဆောင်ပြီးတရားရုံးတွေစီကိုဒီရက်ပိုင်းတည်းမှာပဲပြေပို့လိုက်ပါတယ်ဒါပေမဲ့တရားရုံးတွေဘက်ကတော့ဒီကိစ္စကိုအဆုံးတရားတုံ့ပြန်တာမရှိသေးပါဘူး။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသိန်းထိုက်ဦးကပြောပြပေးမှာပါ။အ
င်းစိန်ထောင်တွေကဆန္ဒပြလှုပ်ရှားမှုတွေမှာပူပေါင်းပါဝင်တဲ့ကျင်းသားတွေကိုရိုင်းနဲ့ပြစ်ပေးတာ၊စေကူသားဝင်မပေးတာ၊အထွေထွေရာဇဝတ်ကျင်းသားတွေနဲ့ရောနှောထားတာတွေဟာလက်ရှိဥပဒေနဲ့မညီညွတ်ဘူးလို့ရှင်းနေတဲ့ချိုးကထောက်ပြပြီးတရားရုံးတွေကိုတင်ပြခဲ့ကြပါတယ်။အင်းစိန်ထောင်တွေအထူးတရားရုံးတွေမှာစစ်ဆေးနေတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတစုကသက်ဆိုင်ရာတရားရုံးတွေလိုက်ချက်လက်တွေကိုပေးဖို့တိုင်တန်းလိုက်တာဖြစ်ပါတယ်။ရန်ကုန်တိုင်းတွေကစစ်ကုံရုံ6ရုံနဲ့ကိုကိုကျွန်းမြို့တွေကလွယ်ပြေးကျန်တဲ့ရပ်ဖက်အထူးတရားရုံး38ရုံးကိုရှင်းနေတွေကချက်လက်တွေပေးဖို့တင်ပြခဲ့ကြတာပါ။အေးစိန်ထောင်တွေကဒီကိစ္စတွေက1894ခုနှစ်အချင်းထောင်အဲဥပဒေနဲ့မကိုက်ညီဘူးလို့အေးစိန်ထောင်အထူးတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေသူက VOA ကိုပြောပါတယ်။အချင်းထောင်ဝန်ထမ်းတွေကဥပဒေကိုမသိလို့ဒါတွေကျူးလွန်နေတာမဟုတ်ပဲရွေချက်ရှိရှိလုပ်နေတာဖြစ်တယ်လို့သူကပြောပါတယ
်။အဲ့လိုရမ်းနေစားတဲ့သူတွေကစံတော်ဖြစ်သေးသေးအထုတ်ပြန်ဆောင်ပြီးဖြစ်တဲ့အတွက်ဖူတရားရုံးတွေကိုလာတဲ့အခါမှာဒါဒဏ်ကြီးငယ်ကြီးပါလာခဲ့တာကျွန်တော်တို့ကြည့်ရတယ်။ဒီနေ့စမြန်မာဘူးကလေတော်တော်ပြင်းပြင်းထန်ထန်လုပ်တာဖြစ်တဲ့အတွက်ဖောက်ကြီးထင်းထင်းစားသူတွေရှေ့နေတွေကနေစစ်တရားသူတွေကိုကျွန်တော်တရားရည်ကြတယ်မှတ်တမ်းတွေတင်ဆိုင်ပါတယ်။ဒီရုံးတွေကျွန်တော်တို့မှတ်တမ်းတင်ထားတာရှိပါတယ်။ဒီလိုကိုဆောင်ရွက်ဖို့အတွက်ရည်ရွယ်ပြီးတော့သူ့ဖွဲ့ပြီးတော့ရည်ရွယ်ချက်ရှိရှိ
ရန်ကုန်တိုင်းနယ်ကမြို့နယ်အသီးသီးကိုကိုစားပြုတဲ့ဒီအထူးတရားရုံးတွေမှာအမှုလိုက်နေတဲ့ရှင်းနေက200လောက်ရှိပေမဲ့အခုလိုထောင်အနာပိုင်တွေကိုတိုင်တန်းတာကိုတော့ရှင်းနေတစုကပဲဆောင်ရွက်ခဲ့ကြတာပါအင်းစိန်ထောင်တာဝန်ခံတွေထောင်ပိုင်တွေကိုဂျွန်လနောက်ပိုင်းမှာပြောင်းလဲလုပ်ပြီးတဲ့နောက်ဒီကိစ္စတွေကပိုပြီးဆိုးဝါးလာတယ်လို့သူကပြောပါတယ်ဇူလိုင်လ23ရက်နေ့ကသွေးသစ္စာသချင်းတာပြိုင်တီဆိုခဲ့တဲ့ကျင်းသားတွေကိုအင်းစိန်ထောင်အနာပိုင်တွေကရှိုင်းနဲ့တိုက်ပစ်ခဲ့သလိုဒီဇင်ဘာလ10ရက်အတန်တိတ်သပိတ်မှာပါဝင်ခဲ့တဲ့အကျဉ်းသား89ယောက်ကိုလည်းရှိုင်းနဲ့ခဲ့ပါတယ်။ဒ တချို့ဆိုရင်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးစေကုသောက်ဝင်မရတာထောင်ဝင်စာကန့်သက်ခံရတာတွေဖြစ်ခဲ့ပါတယ်
။ထောင်ဝင်ပိုင်းမှာလည်းမျိုးဆိုဖြစ်နေရပေါ့နော်။ဆရာဒီအခြေအနေဒီမရဒီဒီနေချနေတာဟောလို့တော်တော်ခံစားနေရတယ်။ဒါလောကမဖြစ်တဲ့ကိစ္စလို့ညီမအမြင်နဲ့
အေးစိတော်တွင်တရားရင်ဆိုင်နေရတဲ့ကျင်းသာတူရဲ့မိသားစုဝင်တူကြောပြသွားတာပါ။ထောင်ရွေးခွင့်ရေချိုးပေါက်ခံရမှုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုရှင်းနေတချို့က2020ခုနှစ်နှစ်ကုန်ပိုင်းမှာတင်ပြခဲ့တာကိုတရားရုံးတချို့ကပဲမှတ်တမ်းအဖြစ်ယူထားပြီးဆုံးဖြတ်ချက်စုံတရာချမှတ်တာတော့မရှိခဲ့ပါဘူး။2020ခုနှစ်ဖေဖော်ဝါရီလရဲ့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြောင့်တေဆုံးခဲ့သူရေအတွက်ဟာ1393ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း ABB ကစာရင်းပြုစုထားပါတယ်။2022ခုနှစ်ဇန်နဝါရီလတရက်နေ့အထိ8344ဦးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်မှာရောက် 900,000 တန်ချမှတ်ခံခဲ့ရတယ်လို့လဲ ABB ကထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကတော့ ABB ရဲ့ချက်လက်တွေဟာချက်ကားထားတဲ့ချက်လက်တွေဆိုပြီးပယ်ချလို့ရှိပါတယ်ခင်ဗျာ
။အင်းစိန်ထောင်တွင်ကနောက်ဆုံးအခြေအနေတွေကိုကိုသိန်းထိုင်ဦးကပြောပြပေးခဲ့တာပါ။ VOA American တိုင်းအင်ကာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြပေးပါရစေ။တာလီဘန်တွေအုပ်ချုပ်မှုနဲ့အတူမတည်မငြိမ်ရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံကနေတခြားနိုင်ငံကိုထွက်ပြေးခိုလုံနေကြသူတွေအများအပြားရှိပါတယ်။ဒီလိုအာဖဂန်ကနေထွက်ပြေးတခြားနိုင်ငံကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေတဲကတူရကီနိုင်ငံမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တချို့ကတော့သူတို့ရဲ့အသက်မွေးဝမ်းကြောင်းအလုပ်အဖြစ်နဲ့ဒီရိုးရာနေဖြစ်တဲ့တိုးကြောင်းအလုပ်ကိုလှုပ်လာနေကြပါတယ်။ VOA သတင်းတောက်အရဗ်ဒီမီးယားရဲ့သတင်းဆောင်မကိုတော့မတ်တင်ကြီးထက်ကပြောပြပေးမှာပါ။
တူရကီမှာနေကြတဲ့အာဖဂန်ရွှေ့ပြောင်းတွေအားမှာတိုးချောင်းတဲ့အလုပ်ကိုလုပ်လို့သူတွေပိုပြီးတော့များလာနေပါတယ်။သူတို့ရနိုင်တဲ့အလုပ်တွေကအခချင်းငွေအများဆုံးရတဲ့အလုပ်လို့လည်းပြောကြပါတယ်။တူရကီနိုင်ငံမြို့တော်အန်ကာရာအနီးမှာတိုးချောင်းသူအဖြစ်လုပ်လုပ်နေတဲ့ဇာဗီဟူလာအာဖဂန်ကတော့အာဖဂန်နစ္စတန်နိုင်ငံတွင်အချမ်းဖတ်မှုတွေနဲ့စည်ရဲမွေတည်မှုတွေကနေထွက်ပြေးလာသူဖြစ်ပါတယ
်။အမအင်ဂျာတကရီဘန်တူရကီကိုရောက်တာ၄နှစ်ရှိပါပြီ။တူကြောင်းနာကတနှစ်လောက်ရှိပါပြီအလုရှင်ကသဘောကောက်ပါတယ်ကျွန်တော်တို့နှစ်ယောက်ကတူအကောင်ကြီး900ကျောင်းပေးရပါတယ်အလုလို့ရတာစိတ်ချမ်းသာပါတယ
်တူရကီမှာအာဖဂန်ဒုက္ခသည်အရေးအတွက်တရားဝင်စီးရင်မရှိပါဘူး3သိန်းကျော်ရှိမယ်လို့တော့ခန့်မှန်းကြပါတယ်အာဖဂန်နစ္စတန်မှာအောက်ကုလအတွင်းတာလီဘန်တို့ထိန်းချုပ်ပြီးတဲ့နောက်အာဖဂန်အများအပြားရောက်လာကြတာပါအလုကကြမ်းတမ်းခက်ခဲပြီမဲ့လဲမျှော်လင့်ချက်ရှိပါတယ်လို့တူကြောင်းသူတွေကပြောပါတယ်အဘက်အီဘရာဟီမီကအခုလိုပြောပါတယ်
။အဲတူရကီမှာ
တူရကီကိုအလုလုဖို့လာတာပါ။ဝင်ငွေရှာပြီးရင်အာဖဂန်ကိုပြန်ပြီးဘဝကိုပြန်စပါမယ်။အလုလုဖို့ဒီကိုလာခဲ့တာဖြစ်ပြီးဒီအလုကကောင်းပါတယ်။လီယာ3300ရပါပြီ။လစာကောင်းပါတယ်။ဖရားသခင်ကျေးဇူးတော်ပါ
။လုပ်ငန်းခွင်အခြေအနေမကောင်းတာနဲ့ခံစားခွင့်မရှိတာတွေအပေါ်မချေနှက်ကြတဲ့အာဖဂန်တွေလည်းရှိပါတယ်။အာဖဂန်ဒုက္ခသည်မိုဟာမက်ရာမန်ကအခုလိုပြောပါတယ်။
မမဂျူရစမင်ဂျေကောလ်မက်နဂနီမဂျူရနာမေဗုန်မေရဖမဗွန်ဆွန်မေရဖမ
ဒီမှာအလုလုယုံကလွဲလို့တခြားလဲရွေးစရာမရှိပါဘူးဖြစ်နိုင်ရင်တော့အာဖဂန်နစ္စတန်ကိုပြန်ညင်ပါတယ်ဒီမှာမိုးများပြီးအေးလဲအေးပါတယ်အစားအသောက်အတွက်ညာဘက်မှာဒီကိုလာပါတယ်အတော်လေးခက်ခဲပါတယ်ကျွန်တော်တို့နိုင်ငံမှာအချိန်လေးပိုကောင်းလာရင်တော့ကျွန်တော်တို့ပြန်မှာပ
ါဒါပေမဲ့လဲတာလီဘန်တွေတင်းတင်းချက်ချက်အုပ်ချုပ်နေတဲ့အခြေအနေမျိုးမှာမကြခင်ထာနေပြန်နိုင်ဖို့ဆိုတာကတော့မဖြစ်နိုင်ဘူးဆိုတာကိုအများစုကသဘောတူချပါတယ်ရှင
်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube ဆာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voaburmese ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American သံရဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ35 kHz 9335နဲ့လိုင်းနိုမီတာ49 kHz 6153ညတို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ငံမှာတော့ပထမဆုံးမြန်မာရွှေ့ပြောင်းလူသမားအများပြားရှိတဲ့ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြပေးမှာပါဒီနောက်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေကဘလော့ဂါတွေပြောသမျှကဏ္ဍမှာတော့
So I have a chipping plant in my arm and I have programmed the chip so that I have my covid passport and
ကိုဗစ်ကရောဂါကင်းရှင်းမှုအဖြစ်ကန်ဆောင်ဖို့အတွက်ဒီအထောက်အထားလက်မှတ်ဘယ်လိုယူရလဲဆိုတာကိုကြားကြမှာပါဒါအပြင်အပတ်စဉ်ကဏ္ဍတွေတဲ့ကစီးပွားရေးကဏ္ဍနဲ့တက်တန့်ရောင်သတင်းလွှာကိုလည်းနားဆင်ရလို့ဖြစ်ရှိပါတယ်။အခုတော့ပထမအဆုံးမြန်မာရွှေ့ပြောင်းအလုပ်သမားအများပြားရှိတဲ့ထိုင်းနိုင်ငံကကိုဗစ်ကူးစက်မှုအခြေအနေကိုတင်ပြပေးမှာပါ။မြန်မာအိန္ဒိယချင်းထိုင်းနိုင်ငံမှာဗီဇာပြောင်းကိုဗစ်မျိုးကွဲတဲ့ Omicron အတည်ပြုလူနာက1900ကျော်သွားပြီဖြစ်တဲ့အတွက်ပြည်ပကနေလာရောက်သူတွေအတွက်ကျင့်သုံးနေတဲ့ Test and Go စနစ်နဲ့စောင့်ကြည့်ရေးစင်တာဝင်စရာမလို့တီချာခွဲနေကြမလို့တဲ့စနစ်နဲ့ပြည်ဝင်ခွင့်ပေးထားတာကိုလကုံအထိရပ်ဆိုင်းထားဖို့အတွက်ထိုင်းကျန်းမာရေးဝန်ကြီးဌာနကအကြံပြုလိုက်ပါတယ်။ထိုင်းနိုင်ငံတွင်းက Omicron COVID ပိုးသစ်ကူးစက်သူတွေရှိနေတဲ့ပြည်နယ်တွေမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကလည်းအများပြားရှိနေတာဖြစ်ပြီးအခုချိန်ထိတော့ဒီပိုးကူးစက်သူရှိမရှိမသိရသေးပါဘူး။ထိုင်းနိုင်ငံက COVID ကူးစက်မှုနောက်ဆုံးအခြေအနေကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးမှာပါ။
Omicron COVID မျိုးသစ်ကူးစက်သူတွေရှိနေတဲ့ထိုင်းနိုင်ငံမှာဒီကနေ့ထိ Omicron အတည်ပြုလူနာ 1980 ထိရှိသွားပြီဆိုပြီးထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနကဇန်နဝါရီလ3ရက်နေ့တနင်္လာနေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မြန်မာအပါအဝင်နိုင်ငံပေါင်း60ကျော်ကနိုင်ငံတကာကဘာလက်ခရီးသွားတွေထိုင်းနိုင်ငံရောက်လာရင်တီးခြားခွဲနေကြမလို့ပဲ Test and Go စနစ်နဲ့ပြည်ဝင်ဝင်ပေးထားတာကိုဇန်နဝါရီလကုန်ထိဆက်ပြီးရဆိုင်ထားပေးတဲ့အကြောင်းကိုဗစ်ကရောဂါဆိုင်ရာစီမံအုပ်ချုပ်ရေးဌာန CCSA နဲ့နက်ဖန်အင်္ဂါနေ့တွေ့ဆုံတဲ့အခါမှာအကြံပြုပြောကြားမယ်ဆိုပြီးဒုဝန်ကြီးမစ္စတာအနုတင်ကဒီကနေ့ပြောကြားခဲ့တာကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာ Omicron COVID ပိုးသစ်ပြည်ရင်းမှာကူးစက်သူစတင်တွေ့ခဲ့ပြီးတဲ့နောက်တက်ဆန်ကိုပြည်ဝင်ခွင့်ပေးထားတဲ့စနစ်ကိုဒီဇင်ဘာလ22ရက်နေ့ကတည်းကဆိုင်ထားခဲ့ပါတယ်။ဒီဆိုင်ငံမှုနဲ့ပတ်သက်လို့ CCSA ဌာနကဇန်နဝါရီလ4ရက်နေ့မှာပြန်လည်သုံးသပ်မှာဖြစ်ပါတယ်။တက်ဆန်ကိုစနစ်ကိုယာယီရပ်ဆိုင်းထားတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံခြားကရောက်လာသူတွေအနေနဲ့ဟိုတယ်တွေမှာ9ရက်ကနေ10ရက်အထိတီးခြားခွဲနေကြရမှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့ပြည်နယ်ပေါင်း40ကျော်မှာ Omicron COVID မျိုးသစ်ကူးစက်တာတွေရှိနေပါတယ်။အဲ့ဒီပြည်နယ်တွေမှာမြန်မာလူထုအများစုအလုပ်လုပ်နေကြတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။အလုပ်သမားတွေကလည်းနေရာတိုင်းမှာအများဆုံးပဲရှိနေတာ။ဥပမာဖူကက်ဆိုရင်ကြားလာပြီလေမှာဖြစ်နေတာလေ။ဖူကက်မှာဖြစ်နေတာ။အဲ့ဒါအလုပ်သမားအများကြီးမြန်မာလူထုအများကြီးရှိတဲ့နေရာပဲ။ဥမာပေါ့နော်။အောက်ကျန်တာကဘန်ကောက်တို့ဒီစမူစာကုန်းတို့ဘာတို့မှာလည်းဖြစ်နေတာပဲလေ
။လောလောဆယ်အထိတော့ Omicron ကူးစက်သူတွေကြားမြန်မာလူထုတွေပါတယ်ဆိုတဲ့သတင်းတော့မသိရသေးပါဘူး။Omicron COVID မျိုးသစ်ကူးစက်သူအများဆုံးကဘန်ကောက်မြို့မှာဖြစ်တယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံချွန်ဘူရီပြည်နယ်ဗန်လမော့မြို့နယ်ထဲမှာ COVID ကူးစက်ခံရသူ342ဦးနဲ့ပြည်နယ်အတွင်းမှာတနင်္ဂနွေနေ့တရက်ထဲ COVID ကူးစက်ခံရသူ442ဦးရှိလာတယ်ဆိုပြီးကျန်းမာရေးဝန်ကြီးဌာနကဖော်ပြပါတယ်။ဒီပြည်နယ်တွေက COVID အတည်ပြုလူနာ400ကျော်မှာ Omicron လက္ခဏာ81ရာခိုင်နှုန်းတွေ့ရတယ်ဆိုပြီးတော့လည်းကျမကြီးဝန်ကြီးဌာနကဖော်ပြပါဗျ။ထိုင်းတနိုင်ငံလုံးမှာဇန်နဝါရီလ3ရက်နေ့အတွက်အတည်ပြုလူနာ3000နီးပါးရှိနေပါဗျ။ Omicron COVID မျိုးသစ်ရောဂါပိုးဟာ48ပြည်နယ်မှာကူးစက်ပြန့်ပွားနေတာတွေ့ရပြီးစိုးရိမ်စရာကောင်းတဲ့ပြည်နယ်နှစ်ခုကတော့ချွန်ဘူရီနဲ့ဥပွန်ရက်ချာထာနီပြည်နယ်ဖြစ်တယ်ဆိုပြီး
ထိုင်းကျမကြီးဌာနကပြောထားပါတယ်ထိုင်းနိုင်ငံမှာကိုဗစ်အဒီပြုလူနာစုစုပေါင်း2300ရှိပါတယ်ရှင်လူခုခံရတဲ့ဗိုင်းရပ်စ်ဌာနမှဟုတ်ဘက်တီးရီးယားယောဂါပိုးတစ်မျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ကလပ်စီးတွေကိုတိုက်ခိုက်ပါရင်ဒါကိုယောဂါကုသမှုလို့ခေါ်ပါတယ် ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူဦးတွေတုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတဲ့ဖြစ်ပါရင်ဒီမှာဖန်ဆာဆဲတွေကအဓိကပါသူတို့ကကိုယ်ခန္ဓာရဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါးမျိုးပြဖြည့်စီးပစ်တာပါဖန်ဆာဆဲတွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ ူးခံဆဲလ်တွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုကြည့်ပြီးတော့ရန်သူကိုခွဲခြားသိပါတယ်။သွေးပြူဆဲလ်တွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါ။ရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေးအတွက်ပွားလိုက်ပါတယ်။ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်။ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းသိအောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖြောက်ဖြက်ပေးလိုက်တာပါတီသွေးဖြူတွေကတော့ရန်သူကိုရှောက်ဖွေးပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်ဒီမှာပြဿနာကယောဂါပိုးရဲ့ဇီဝအမတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂါပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်။ပိုးကုဆက်ခံလိုက်ရတဲ့ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါတယ်။ယောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါတယ်။ကာဝေးဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေးဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂါပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါတယ်။ယောဂါဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ထဲထည့်လိုက်ပါတယ်။ဒီမှာကာဝေးဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂါပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှတ်ဉာဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတာနဲ့အမျှပျောက်သွားတယ်လို့တခါတလေကာဝယ်ဈေးကထပ်ထိုးပြီးပို့လိုအပ်ပါတယ်ရှင
် VOA American တိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေကြတာပါအခုတော့စီပွားရေးကဏ္ဍအပတ်စဉ်ကဏ္ဍအလှည့်ရောက်ပါပြီကမ္ဘောဒီးယားနိုင်ငံရဲ့တရုတ်တောင်ကိုရီးယားတို့နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အပြင် RCEP လို့ခေါ်တဲ့ Data Ring အလုံးစုံကုန်သွယ်ရေးသဘောတူညီချက်မှာအဖွဲ့ဝင်ထားမှုတွေကလည်းကမ္ဘောဒီးယားနိုင်ငံကသူရဲ့ကပေးကာလလွန်စီးပွားရေးပြန်ပြီးကောင်းမွန်လာဖို့အတွက်မျှော်လင့်ထားပါတယ်ဒီကြောင့် VOA သတင်းတော်လူခန့်ရဲ့သတင်းဆောင်မကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးမှာပ
ါအဖွဲ့ဝင်10နိုင်ငံပါ8000အရှာနိုင်ငံများအပြင်အာဆီယံတရုတ်ဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် RCEP ကဇန်နဝါရီလ1ရက်နေ့မှာတက်ရောက်မှာဖြစ်ပါတယ် RCEP ကုန်သွယ်ဘက်နိုင်ငံတွေအလုံးရဲ့ပြည်တွင်းအသတင်းထုတ်လုပ်မှု GDP ကဒေါ်လာ 26.1 ထရီလီယံရှိပြီးတကမ္ဘာလုံး GDP ရဲ့30ရာခိုင်နှုန်းလောက်ရှိပါတယ်ကမ္ဘောဒီးယားနိုင်ငံမှာ COVID-19 ကပ်ဘေးရောဂါနောက်နိုင်ငံတွင်းလူ့ခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာဆန်နှုန်းတွေကြောင့်ဥရောပသမ္မဂ EU ဘက်ကကုန်သွယ်ရေးအခွင့်အရေးတချို့ပြန်လည်ရုပ်သိမ်းမှုတွေကြောင့်စီးပွားရေးထိခိုက်နေရတဲ့အတော်တွင်ကမ္ဘောဒီးယားအစိုးရဟာဒီကုန်သွယ်ရေးသဘောတူညီချက်တွေအပေါ်အထူးအလေးထားဆောင်ရွက်လာတယ်လို့သုံးသပ်သူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဘတ်အက်ကအခုလိုပြောပါတယ်။
They're absolutely vital to Cambodia.
ဒီသဘောတူညီချက်တွေကကမ္ဘောဒီးယားရဲ့အနာဂတ်စီးပွားရေးမှာအထူးအရေးပါပါတယ်။လာမယ့်နှစ်တွေအတွင်းကမ္ဘောဒီးယားအတွက်ဈေးကွက်တွေကတော့သူ့အိမ်နေခြင်းတွေအဓိကဖြစ်ပါလိမ့်မယ်
။ကမ္ဘောဒီးယားဆိုရကပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတရုတ်နယ်ပိုပြီးခိုင်ခိုင်မာမာဆောင်ရွက်လာတာနဲ့အတူပဲ1998ခုနှစ်အတွင်းနှစ်30ကြာစစ်ပွဲအဆုံးသတ်ပြီးနောက်ကမ္ဘောဒီးယားရဲ့စီးပွားရေးအလင်းအမြန်ကြီးထွားလာခဲ့ပါတယ်။နိုင်ငံကုန်သွယ်ရေးက2020ပြည့်နှစ်အတွင်းဒေါ်လာတန်း 8,000 ရှိခဲ့ပြီးအောက်တိုဘာလအတွင်းကလွတ်လပ်စွာကုန်သွယ်ရေးသဘောတူလက်မှတ်ထိုးခဲ့တာနဲ့အတူပဲ
2023ခုနှစ်ရောက်မှာတော့ဒေါ်လာတန်း1000ထိရောက်လာဖို့လဲခန့်မှန်းထားပါတယ်။ကမ္ဘောဒီးယားနဲ့တောင်ကိုရီးယားရဲ့နှစ်နိုင်ငံကုန်သွယ်ရေးက2020ပြည်နှစ်မှာဒေါ်လာတန်း880ရှိခဲ့ပြီးနှစ်နိုင်ငံကြားမှာလဲကုန်သွယ်ရေးသဘောတူညီချက်ရရှိထားပါတယ်။ဒီသဘောတူညီချက်အရကမ္ဘောဒီးယားဘက်ကပို့ကုန်အခွန် 93.8 ရာခိုင်နှုန်းကျင်းလွတ်ခွင့်ပေးမှာဖြစ်ပြီးတောင်ကိုရီးယားဘက်ကတော့ပို့ကုန်အလုံးအတွက် 95.6 ရာခိုင်နှုန်းအခွန်ကျင်းလွတ်ခွင့်ပေးမှာဖြစ်ပါတယ်။ဒေတာရင်းအလုံးစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် ASEP အရလက်မှတ်ထိုးထားတဲ့နိုင်ငံအလုံးတွင်ကုန်သွယ်ရေးမှာလမ်းမဲ့နှစ်20တွင်အခွန်90ရာခိုင်နှုန်းကျော်ကျင်းလွတ်ခွင့်ရမှာဖြစ်ပါတယ်။တရုတ်ရဲ့ခပတ်လန်းရှိပြည်အခြေခံအဆောက်အုံစီမံကိန်းတွေတိစောက်တာကြောင့်ဒေတာရင်းပေါင်းစည်းမှုအပေါ်မှာဒီ ASEP သဘောတူညီချက်ကနောက်ထပ်အထောက်အပံ့ဖြစ်စေမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ကမ္ဘာပေါ်ကစီးပွားရေးဖွံ့ဖြိုးလာတဲ့နိုင်ငံအများအပြားဟာအာရှမှာအများအပြားရှိနေပြီးဒေတာရင်းကထိုင်း BNN နဲ့တခြားအာဆီယံနိုင်ငံတွေကြားမှာကမ္ဘောဒီးယားနိုင်ငံကမဟာဗျူဟာမြောက်တည်ရှိနေတာကြောင့်ရင်းနှီးမြှုပ်နှံမှုတွေအတွက်မျက်စိကျเสียဖြစ်တယ်လို့လည်းအမေရိကန်ပြည်ထောင်စုဝါရှင်တန်ကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဘတ်အစ်ကအခုလို့ပြောပါတယ
် It's not just China it's other countries in Asia
ဒါဟာတရုတ်အတွက်တည်းမဟုတ်ပါဘူးအာရှဒေသတွင်းကအခြားနိုင်ငံတွေအတွက်လည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကုန်သွယ်ရေးသဘောတူညီချက်တွေကတော့လုပ်ငန်းဆိုင်ရာစီးမျဉ်းစည်းကမ်းတွေကတော့ကမ္ဘောဒီးယားအတွက်အထူးအရေးကြီးပါတယ်ဒါဟာနိုင်ငံအတွက်လူထုအတွက်စီးပွားရေးနဲ့အလုပ်အကိုင်အခွင့်အလမ်းတွေအတွက်အပြည့်သဘောဆောင်တဲ့ဆောင်ရွက်ချက်တွေဖြစ်ပါတယ်
ကမ္ဘောဒီးယားပြည်သူ30ရာခိုင်နှုန်းဟာစင်ရဲမွေးတည်မှုသတ်မှတ်ချက်တရက်ဝင်ငွေ2ဒေါ်လာအောက်ဒါမှမဟုတ်လေအဲ့ဒီလောက်ဝင်ငွေနဲ့နေထိုင်နေကြတာပါ EU ဥရောပသမဂ္ဂဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းပြန်လည်ရုပ်သိမ်းခဲ့ပါတယ်ကမ္ဘောဒီးယားရဲ့ကုန်စည်တွေအထူးသဖြင့်အဝတ်အထွက်လိုကုန်စည်တွေအတွေ့ဥရောပဈေးကွက်မှာအခွန်ကင်းလွတ်권ဆုံးရှုံးမှုနဲ့ကပ်ဘေးရောဂါတွေကြောင့်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေလက်မှတ်ရေးထိုးလာစေရေးအစိုးရအတွက်တွန်းအားတရဖြစ်စေတယ်လို့ကမ္ဘောဒီးယားနိုင်ငံက Arts and Yan ရဲ့ညွှန်ကြားရေးမှူး Brandon Lala ကပြောပါတယ
် With the FTA coming into effect obviously all your
လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်သက်ဝင်လာတာနဲ့အတူတွင်းကုန်ကုန်ပမာဏကန့်သတ်မှုအခွန်ပို့ကုန်တားမြစ်ချက်အားလုံးမရှိတော့ပါဘူးအဲဒါကြောင့်နှစ်နိုင်ငံကြားမှာအကျိုးတူကုန်သွယ်ရေးတိုးလာနိုင်ပါတယ်
ဒါကြောင့်ဥရောပသမဂ္ဂ EU ဘက်ကကုန်သွယ်ရေးအကျိုးခံစား권တချို့ကိုရုပ်သိမ်းတဲ့ကမ္ဘောဒီးယားဆန်ရမူဝါဒကြောင့်ထိခိုက်ရမှုမှာကိုရီးယားတရုတ်တို့နဲ့လွတ်လပ်စွာကုန်သွယ်မှုနဲ့ခုခံနိုင်မဲ့အခွင့်အလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါအပြင်ကမ္ဘောဒီးယားအနေနဲ့ ASEP သဘောတူညီချက်နဲ့နေဆက်ဖြတ်ကျော်ကုန်သွယ်ရေးတို့ကနေလည်းအကျိုးအမြတ်ရဖို့မျှော်လင့်နေတယ်လို့သူကပြောပါတယ်။ရုရှားနယ်လေလွတ်လပ်တဲ့ကုန်သွယ်ရေးလှုပ်လို့ချောင်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်အာဆက်သဘောတူညီချက်အရလာမယ့်နှစ်20အတွင်းအဖွဲ့ဝင်နိုင်ငံတွေကြားကုန်စည်ကုန်သွယ်မှုမှာအခွန်90ရာခိုင်နှုန်းဖယ်ရှားပေးမှုနဲ့ကမ္ဘောဒီးယားရဲ့ပို့ကုန် 9.3 ရာခိုင်နှုန်းတိုးလာပြီးရင်းနှီးမြှုပ်နှံမှု 23.4 ရာခိုင်နှုန်းတိုးတက်လာတာနဲ့အတူနိုင်ငံရဲ့အသင်းထုတ်လုပ်မှု GDP 200ခိုင်နှုန်းတိုးလာဖို့ခန့်မှန်းတယ်လို့ကုန်သွယ်ရေးဝန်ကြီးပန်ဆိုရာဆက်ကပြောပါတယ်ဒါပေမဲ့လည်းကမ္ဘောဒီးယားက Solidarity Center ကအစီအစဉ်တာဝန်ခံ Wim Cocklin ကတော့သတိပေးပြောဆိုပါတယ
် Overall there could be some positive benefits but at the same time
ကျွန်တော်ကြည့်မယ်ဆိုရင်တော့အပြူသဘောဆောင်တဲ့အကျိုးအမြတ်တချို့ရှိနိုင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဘယ်သူအတွက်အကျိုးစီးပွားလဲဆိုတာကအမြဲတမ်းမေးစရာမေးခွန်းတစ်ခုဖြစ်နေပါတယ်ပိုပြီးကြီးတဲ့နိုင်ငံတစ်ခုနဲ့အခြားနိုင်ငံတစ်ခုကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ဟာတကယ်တမ်းဒန်းတူရှင်ပြိုင်လုပ်ကိုင်နိုင်တာမျိုးဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
းအခုတော့ဘလော့ဂါရီပြောသမျှအပတ်စဉ်ကဏ္ဍအလှည့်ရောက်ပါပြီကိုဗစ်ကာယောဂါကာဝယ်တဲ့အနေနဲ့ကိုဗစ်ကင်းရှင်းသူကိုဗစ်ကာဝယ်ဆေးထိုးထားသူတွေကိုသာဝန်ခွင့်ပြုမယ်လို့ကန့်သတ်တဲ့နေရာတွေတနေ့တဲ့တနေ့များတဲ့များလာနေတဲ့အတွက်ဒီယောဂါပိုကင်းရှင်းချောင်းအထောက်ထားတွေကိုနဲ့မကွာရှိဖို့လိုလာပါတယ်။ဒါကြောင့်အထောက်ထားအဖြစ်နဲ့ COVID Bus
မိုက်ခရိုချစ်အပြားလေးတွေကိုဆွီဒင်ကုမ္ပဏီတစ်ခုကနေတီထွင်ထားပါပြီ။ AFP သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါတယ်။
2021ခုနှစ်ထဲမှာကိုဗစ်ကပ်ရောဂါအဆုံးသတ်မသွားတဲ့အပြင်ဗီဇာပြောင်းမျိုးကွဲသစ်တွေပါပေါ်လာတဲ့အတွက်2022ခုနှစ်အခုချိန်မှာတော့ကိုဗစ်စီကံသတ်မှတ်ချက်တွေပို့ပြီးတော့ရှိလာပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အပါအဝင်နိုင်ငံတချို့ကမြို့တွေမှာစားတောက်ဆိုင်တွေ၊အရက်ဘားတွေ၊ဈေးဆိုင်တွေ၊စီးပွားရေးလုပ်ငန်းတွေကဆိုင်ထဲအဆောက်အဦတွေကိုဝယ်မယ်ဆိုရင်ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးထားပြီးကြောင်းကိုဗစ်ကပ်ရောဂါကင်းရှင်းကြောင်းကိုဗစ်ပတ်စ်ကိုဗစ်ပတ်စပို့တ်အထောက်အထားတွေပြဖို့လိုအပ်လာပါတယ်။လေရင်ခရီး၊မြရထားခရီး၊ဘတ်စကားခရီးသွားသူမျိုးတွေအတွက်ကတော့မရှိမဖြစ်ကိုစောင့်ထားဖို့လိုလားပါတယ်။အဲ့ဒီအထောက်အထားတွေကိုဆေးထိုးထားတဲ့လက်မှတ်ဒါမှမဟုတ်ရင်လည်းစမတ်ဖုန်းတွေပေါ်ကနေကိုဗိုင် QR ကုတ်နဲ့အများကပြကြပါတယ်။ဆွီဒင်နိုင်ငံကသူတို့ကတော့ကိုယ်ထဲမှာမိုက်ခရိုချစ်အနေနဲ့ထည့်ထားကြပါတယ်။ကိုနဲ့ပတ်သက်တဲ့သီးသန့်အချက်အလက်အထောက်အထားတွေကိုကိုယ်ထဲမှာထည့်သွင်းထားတဲ့ microchip နည်းပညာနဲ့ microchip implant လုပ်ထားတာပါ microchip အပြားလေးပါတဲ့ဆန်ဆေးလောက်သာအရွယ်ရှိတဲ့ဖန်ပြွန်လေးကိုအရေပြားရဲ့အပေါ်လွှာထဲမှာထည့်သွင်းထားတာဖြစ်ပါတယ်ဒီနည်းကိုအိမ်မွေးတိရစ္ဆာန်လေးတွေမှာသုံးနေကြတာကြားပြီးဖြစ်ပေမဲ့လူတွေမှာသုံးလာတာကတော့နှစ်ပိုင်းသာရှိပါသေးတယ် microchip နည်းပညာကိုအဓိကတည်ထွင်နေတဲ့ Sweden နိုင်ငံက disruptive subdermals ဆိုတဲ့ company ကCovid Pass microchip လေးတွေကိုတည်ထွင်ထားတာဖြစ်ပါတယ်။ Covid Pass ပြဖို့ရုတ်တရက်ဒေါ်လာချိန်မျိုးတွေမှာအလွယ်တကူအထောက်အထားကိုပြနိုင်မှာဖြစ်တယ်လို့ Disruptive နည်းပညာကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ်
။ So I have a chip implant in my arm and I have programmed the chip so that I have my Covid passport and
ကျွန်တော်လည်းမှာ microchip လေးထည့်ထားပါတယ်။အဲ့ဒီအပြားလေးကို Covid နဲ့ပတ်သက်သမျှကျွန်တော်ရဲ့မှတ်တမ်းတွေကြည့်နိုင်အောင် program လုပ်ထားပါတယ်။ဘယ်ချိန်ဖြစ်ဖြစ်လိုတဲ့အခါအဲ့ဒီ chip လေးကို scan ဖတ်ပြီးမှတ်တမ်းတွေကြည့်လို့ရအောင်ထည့်ထားလိုက်တာပါ။အဲ့ဒီနေရာပေါ်လက်ကင်ဖုန်းနဲ့ဖြတ်လိုက်တာနဲ့ကျွန်တော်လိုချင်တဲ့အချက်လက်တွေထွက်လာပါတယ်။ဒါက COVID ကင်းရှင်းကြောင်း PDF ဖိုင်ဖြစ်ပါတယ်။ဒီလိုကိုယ်တည်းတစ်ခါတည်းထည့်ထားလိုက်တော့ကျွန်တော်ကိုယ်တိုင်မဖြစ်ဖြစ်ကျွန်တော်မှတ်တမ်းတွေကြည့်ကျင်တဲ့သူဘယ်သူပဲဖြစ်ဖြစ်ကြည့်နိုင်ပါတယ်။ဥပမာကျွန်တော်ရုပ်ရှင်ရုံတို့ shopping center တို့သွားတဲ့အခါအแทမဝင်ခင်ကျွန်တော်မှာ COVID ရှိမရှိအထောက်အထားပြပါဆိုရင်ကျွန်တော်ဖုန်းပါမသွားရင်တော့အချက်လက်တွေကိုကြည့်လို့ရနိုင်ပါတယ်
။သက်ဆိုင်ရာအစိုးရကျန်းမာရေးဌာနတွေကတရားဝင်ပေးထားတဲ့ကိုနဲ့သက်ဆိုင်တဲ့ COVID ဆိုင်ရာမှတ်တမ်းတွေကိုအလွယ်တကူရယူနိုင်အောင်လို့ Disruptive Company က Microchip အပြားလေးတွေလုပ်ထားပေးတာပါ။တခြားအထောက်အထားတွေအတွက်လည်းသူတို့ကုမ္ပဏီကကိုယ်ရဲထည့်နိုင်တဲ့ Microchip အပြားလေးတွေကိုတီထွင်နေတာပါ။ Digital တော်တကားတွေဖွင့်နိုင်တာမျိုး၊ဘဏ်ကပ်ပြားထုတ်ဆရာမလို့ပဲငွေချေနိုင်တာမျိုးတွေအတွက်အချက်လက်တွေထည့်ထားတဲ့ Smartphone တွေသုံးနိုင်တာမျိုးလိုပဲ Microchip တွေကိုသုံးနိုင်တာဖြစ်ပါတယ်။smartphone တွေကသူနဲ့သက်ဆိုင်တဲ့ app ကိုဖွင့်ပြီးတော့ကိုယ်ရဲထည့်ထားတဲ့ microchip ပေါ်ကနေဖြတ်လိုက်တာနဲ့ chip အပြားထဲမှာထည့်ထားတဲ့အချက်အလက်တွေက smartphone ပေါ်မှာပေါ်လာတာဖြစ်ပါတယ်။အခုနေရာတော်တော်များများမှာအသုံးများလာတဲ့ contactless communication ပစ္စည်းတစ်ခုနဲ့တစ်ခုထိတွေ့စရာမလိုပဲဆက်သွယ်နိုင်တဲ့နည်းကိုအသုံးပြုထားတာဖြစ်ပါတယ်။ near field communication အတူကောက်တော့ NFC လို့ခေါ်တဲ့နည်းပညာဖြစ်ပါတယ်။ smartphone တွေအပါအဝင်NFC tag ပါတဲ့ပစ္စည်းတွေအချင်းချင်းဆက်သွယ်နိုင်တဲ့နည်းပညာလေးဖြစ်ပါတယ်
။ We know that the world of connected devices, the internet of things,
internet ကိုရတဲ့ခုထဲမှာ electronic ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးအပြန်အလှန်ဆက်သွယ်တုံ့ပြန်နိုင်တဲ့ internet of things ပစ္စည်းတွေလိုမျိုးပါ။တကားအဖွင့်ပိတ်လောက်တာ၊ငွေဖြတ်ဆက်နာ၊ smartphone ကပ်ပြီးငွေပေးချေတာအဲဒါတွေအားလုံးက NFC နည်းပညာတွေဖြစ်ပါတယ်။ဒါကြောင့်ကျွန်တော်လက်ထက်မှာ chip အပြားလေးရှိနေတဲ့အတွက်သူနည်းပညာကိုတုံ့ပြန်နိုင်တဲ့တခြားဘာအီလက်ထရောနစ်ပစ္စည်းမျိုးနဲ့မဆိုအခက်အခဲမရှိသုံးနိုင်ပါတယ်
။ကိုယ်ထဲမှာထည့်ထားတဲ့ microchip လေးတွေက NFC နည်းပညာကြောင့်သူ့ဘာသာသူဆိုရင်တော့အလုံးမလုံးပါဘူး။သူနဲ့သက်ဆိုင်တဲ့တခြားပစ္စည်းတစ်ခုခုအပေါ်ကဖြတ်လိုက်တော့မှအလုံးလုံးတာမို့အချက်အလက်တွေလုံခြုံမှုရှိတယ်လို့ disruptive company ကတော့ပြောပါတယ်
။ They don't have a battery. They cannot transmit a signal by themselves.So they're basically passive. They sit there as
ကိုရဲထည့်ထားတဲ့ chip အပြားလေးတွေဘယ်လိုလုပ်လို့ကလေးနားလည်အောင်ရှင်းပြရရင်သူတို့က battery မလိုဘူးသူတို့ကိုယ်တိုင် signal မလွတ်နိုင်ဘူးသူတို့ကိုဖတ်တဲ့ဆက်မသုံးသေးဒီအတိုင်းဘာမှမလုပ်ပဲရှိနေတယ်ကိုဘယ်နေရာရောက်နေလဲဆိုတာသူတို့ကပြောမပြနိုင်ဘူး smartphone အပေါ်ကဖြတ်လိုက်တော့မှသူတို့အသက်ဝင်လာတာဖြစ်လို့ကိုဘယ်သွားနေတယ်လဲဆိုတာလည်းနောက်ရောက်မခံနိုင်ပါဘူး အခုလိုအပြားလေးတွေကိုရဲထည်ထားသူတိုင်းကကိုယ်သဘောနဲ့ကိုထည်ထားကြတာဖြစ်ပါတယ်။ဒီနည်းပညာဘယ်လိုလုပ်တယ်ဆိုတာစူးစမ်းကျင်လို့ထည်ထားကြတာဖြစ်ပါတယ်
။သူတို့ကုမ္ပဏီကတည်ထွင်ထားတဲ့အစာဦးတွေကိုအဝင်ထွက်လုပ်နိုင်တဲ့ microchip pass မျိုးတခါဒီကိုယ့်ရဲ့ခန္ဓာကိုယ်ကျန်းမာရေးမှတ်တမ်းမျိုးပါတဲ့ microchip မျိုးငွေပေးချေဖို့ဗန်စင်အချက်အလက်မျိုးတွေပါတဲ့ microchip မျိုးစတဲ့ခန္ဓာကိုယ်ရဲ့ microchip မျိုးစုံထည့်ထားသူတောင်းတဲ့ချီရှိနေပါပြီ
Well, I think it's very much part of my own integrity to have.
ကိုတမကိုထိန်းထားတာအလိုပဲကျမကတော့မှတ်ယူထားပါတယ်။ကျမရဲ့ကိုယ်ရေးကိုယ်တာနဲ့ဆိုင်တဲ့အချက်အလက်တွေကိုကို chip အပြားလေးနဲ့ကိုယ်ထဲမှာထည့်သိမ်းထားလိုက်တယ်။ကိုတယောက်တည်းကပဲလူသူလူလုံးနိုင်တဲ့အတွက်ပိုးထောင်စိတ်ချရတယ်လို့ထင်ပါတယ်
။အခုလိုကိုနဲ့ဆိုင်တဲ့အချက်အလက်တွေပါတဲ့ microchip တွေကို disruptive company ကတည်ထွင်ထားပေမဲ့အဲ့ဒီ chip အပြားလေးတွေကိုရောင်းတာမဟုတ်ပါဘူး။ကိုယ်သဘောနဲ့ကိုယ်ထည့်ချင်သူတွေအနေနဲ့ထည့်ကကုန်ကြစိတ်တော့ပေးဖို့လိုအပ်ပါတယ်
။ So a chip implant costs you know 100 euros if you want to buy them the more advanced versions.
ကိုယ်ရဲထင်နိုင်တဲ့နောက်ဆုံးမော် chip ပြားလေးတစ်ခုကိုယူရို100ကျပါတယ်။ကျမရဲ့အသားပေးကိုမဝတ်ဆင်နိုင်တဲ့ smart နာရီလို wearable ပစ္စည်းတွေနဲ့နှိုင်းရှင်ကြည့်ရင်ဒီထက်နှစ်ဆလောက်ပေးရပါလိမ့်မယ်။ကိုယ်တည်း chip အပြားလေးထည့်ထားလိုက်ရင်နောက်အနှစ်20 30 40သုံးနိုင်ပါတယ်။ wearable ပစ္စည်းတွေကတော့3နှစ်4နှစ်လောက်ပဲခံတာပါ
။အခုလိုမျိုးကိုယ့်ရဲ့အရေပြားအပေါ်လွှာထဲမှာကိုနဲ့သက်ဆိုင်တဲ့အချက်အလက်တွေပါတဲ့ microchip လေးတွေထည့်သွင်းထားတာကိုလုံခြုံစိတ်ချရရဲ့လားလို့မေးခွန်းထုတ်သေးတွေကတော့ရှိနေသေးဖြစ်ပါတယ်။2022ခုတည်းထဲဘယ်နေရာသွား COVID passport COVID pass တွေစောင့်ထားဖို့ပို့ပြီးတော့လိုလာနေတာနဲ့အတူဒီအချက်အလက်တွေကိုကိုယ့်ရဲ့ကိုယ်ထဲမှာ microchip လေးတွေအဖြစ်နဲ့ထည့်သွင်းထားတာကသိက္ခာအဆင်ပြေလွယ်ကူတယ်လို့ disruptive company ကတော့ပြောနေပါတယ်ရှင်ကျွန်မဆူမြတ်ပါပ
ါမဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှာလည်းစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့2021ခုနှစ်ကုန်လွန်သွားပြီးတဲ့နောက်မှာ2022နှစ်တည့်ရဲ့အမှုပညာလောကအခြေအနေဘယ်လိုရှိပါသလဲ။တက်တန်ရောင်အစီအစဉ်မှာမအေးတန်နာကျော်ကပြောပြပေးမှာပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာရင်ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတွေပါတယ်ကိုတက်တန်ရောင်တွေမှာမှပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပ
ါ
။မင်္ဂလာပါရှင်။ရုပ်ရှင်အနုပညာလုံရန်ကြီးတစ်ခုလုံးတွေကံမကောင်းခဲ့တဲ့2021ခုနှစ်ကုန်လွန်သွားပြီးတဲ့နောက်2022နှစ်တည့်ရဲ့အလားအလာဘယ်လိုရှိမလဲကြည့်ကြရအောင်ပါ။2019နှစ်ကုန်ကလေးကစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကြောင့်2020တစ်နှစ်လုံးရုပ်ရှင်တွေပိတ်ထားခဲ့ရတဲ့အခြေအနေလောက်မဆိုးပေမဲ့2021ကလည်းတိတ်ကြီးအားရစရာတော့မရှိခဲ့ပါဘူး။အခု2022မှာတော့ငွေကုန်ကြေးကျခံရိုက်ကူးထားတဲ့ဟောလိဝုဒ်ဘလော့ခ်ဘတ်စတာရုပ်ရှင်ကားကြီးတွေပရိသတ်တွေကြိုက်တဲ့ဇလန်းရဲစကားအဆက်တွေကြီးရမယ်နှစ်ဖြစ်ပါလိမ့်။2022မှာထွက်မဲ့ဇလန်းရဲရုပ်ရှင်ကားတွေထဲမှာတော့မင်းသားတอมခရုစ်ရဲ့ Top Gun Maverick ရုပ်ရှင်ကလည်းပါပါတယ်။ပထမ2020ဇွန်လမှာရုံတင်ဖို့လုပ်ခဲ့တာကနေပြီးတော့ COVID ကပ်ဘေးကြောင့်ဆိုင်းထားရပြီးတော့အခုထိကြာလာတာဖြစ်ပါတယ်။အခုတော့မေ29မှာရုံတင်ဖို့လုပ်ထားပါတယ်။ Tom Cruise ရဲ့နောက်ထပ်ဇာတ်ကားတစ်ခုဖြစ်တဲ့ Mission Impossible 7ရုပ်ရှင်ကားကိုတော့ September 30မှာရုံတင်မယ်လို့ကြေညာထားပြီးတော့ Harry Potter ဇာတ်ကားတွေရဲ့အဆက်လို့ပြောလို့ရမယ်။ Fantastic Beasts The Secrets of Dumbledore ရုပ်ရှင်ဇာတ်ကားကတော့ April 10ရက်နေ့မှာရုံတင်မှာပါ။ Jurassic Park Dinosaur တွေရဲ့ခြံဝင်းကြီးရုပ်ရှင်ကားအစ်စ်ဖြစ်တဲ့ Jurassic World Dominion Dominion Dinosaur ကဘာရုပ်ရှင်ကားကိုတော့ဇွန်လ10ရက်နေ့မှာရုံတင်ပါမယ်။အခုနှစ်တည်း2022က Marvel ရုပ်ရှင်ဇာတ်ကားတွေများများကြည့်ရမယ်နှစ်လည်းဖြစ်ပါတယ်။ May 6ရက်နေ့မှာ Doctor Strange in the Multiverse of Madness ဇာတ်ကား July 10ရက်နေ့မှာတော့ Thor Love and Thunderရုပ်ရှင်ဇာတ်ကားအဲ့ကမှာတော့နာမည်ကျော်ဗြိတိရှ်မင်းသား Kristen Bell ကဒီတခါလူဆိုးကြီး God the Butcher God တာသတ်နတ်ဘုရား God နေရာကနေတရုပ်ဆောင်ထားပါတယ်။နောက်ပြီးတော့ November 17ရက်နေ့မှာတော့ Black Panther Wakanda Forever ဇာတ်ကားကြီးကြည့်ရပါမယ
်။ Was he right to you?
မ မလာလေးရက်နေ့မှာထွက်မဲ့ The Batman လင်းတို့လူသားရုပ်ရှင်ကမှတော့ Twilight စကားရင်းနဲ့နာမည်ရတဲ့ဗြိတိသျှမင်းသား Robert Pattinson ကဝေးရုံလာလူစံကောင်း Batman နေရာကနေပြီးတော့တရုပ်ဆောင်ထားပါတယ်။ February 17ရက်နေ့ထွက်မဲ့ Dead on the Nile နိုင်မြပေါ်ကတည်ဆုံခြင်းရုပ်ရှင်စကားမှတော့မင်းသား Kenneth Branagh ကစုံထောက် Hercules နေရာကနေပြီးတော့ပါဝင်ထားပါတယ်။ Trader Bats Lookman ရိုက်ကူးတဲ့ Elvis Presley အထုပ်ပတ်တီ Elvis ရုပ်ရှင်ကကလည်းဇွန်လ24ရက်နေ့မှာရုံတင်ပါပါ။မင်းသား Austin Butler ကဒီရုပ်ရှင်ကမှ Rock and Roll ဘီရင် Elvis Presley နေရာကနေတရုပ်ဆောင်ထားပါတယ်။2009ခုနှစ်မှာအရန်လူကြိုက်များအားပေးခံရတဲ့ Avatar ရုပ်ရှင်ကကတော့2022ဒီဇင်ဘာ16ရက်နေ့မှာဒုတိယပိုင်းထွက်လာမှာဖြစ်ပါတယ်။ Director James Cameron ကပဲဆက်ပြီးတော့ဖန်တီးရိုက်ကူးထားပါတယ်။2022ကုန်ပိုင်းမှာထွက်လာမယ့်ရုပ်ရှင်တွေထဲမှာဆိုရင်တော့ Animation Cartoon က Super Mario Bros. The Movie ရုပ်ရှင်ကကဒီဇင်ဘာလ22ရက်နေ့မှာရုံတင်မှာဖြစ်ပြီးတော့မင်းသား Chris Pratt နဲ့ Charlie Day တို့ကဒီပိုက်ထဲက Mario ညီနာ Mario နဲ့ Luigi တို့နေရာကနေအတန်းနဲ့တရုပ်ဆောင်ထားပြီးတော့မင်းသမီး Anya Taylor Joy ကတော့မင်းသမီးလေး Princess Peach နေရာကနေတရုပ်ဆောင်ပေးထားပါတယ်ရှင
် Took my crew to Japan party like Kardashians Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed
ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတွေတောင်းခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားနိုင်ပါတယ်။ဒီကနေ့ညနေ 9:00 ခွဲကနေ 10:00 အထိ VOA အစီအစဉ်တွေကိုတင်ဆက်ပေးတဲ့အခါမှာတော့လိုင်းနိုမီတာ19.25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးမှာပါ။
နျူကလ িয়ার ပဋိပက္ခတွေမဖြစ်ဖို့အတွက်နျူကလ িয়ার လန်ဒတွေနောက်ထပ်မပြန်ပွားအောင်အတူတကွပူးပေါင်းတားဆီးကြဖို့လုံခြုံရေးကောင်စီအဖွဲ့ဝင်ကမ္ဘာအင်အားကြီး၅နိုင်ငံကသဘောတူလိုက်ကြောင်းတနင်္လာနေ့မှာပူးနွေးညင်ညာတဲ့သကြောင်းထုတ်ပြန်ပါတယ်နျူကလ িয়ার လန်ဒတွေနောက်ထပ်မပြတ်ပွားအောင်တားဆီးရမယ်လို့အခိုင်အမာယုံကြည်ကြောင်းကြီး၅ကြီးဖြစ်တဲ့တရုတ်ရုရှားပြင်သစ်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုကညင်ညာချက်မှာဖော်ပြထားပါတယ်အမေရိကန်တာမာရေးဆိုင်ရာတာဝန်ရှိသူတွေက Pfizer COVID-19 ကာကွယ်ဆေးအပြည့်တလုံးကိုထပ်မံထိုးနိုင်နိုင်တဲ့သတ်မှတ်ချက်ကိုတနင်္လာနေ့မှာထပ်မံတိုးချက်လိုက်ပါတယ်အသက်12နှစ်ကနေ15နှစ်ကြားအရွယ်အပြည့်ကာကွယ်ဆေးတလုံးကိုအင်အားဖြင့်ကာကွယ်ဆေးတလုံးကိုနောက်ထပ်ထိုးနိုင်ကြောင်း FDA ကအတည်ပြုပြောဆိုလိုက်ပါတယ်ကြားပြည်နယ်တွင်ဒီဇင်ဘာလ24ရက်နေ့ကလူသားချင်းစာနာမှုဝန်ထမ်း2ဦးအပါအဝင်အရသာ35ဦးထက်မနည်းအသက်ခံရတဲ့အပေါ်မှာရှုံ့ချကြောင်းနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံအသင်းတို့အနေနဲ့ချက်ချင်းရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုဆိုင်ရာအဖွဲ့14ဘွဲ့က January 14ရက်နေ့မှာလက်မှတ်ရေးထိုးတောင်းဆိုလိုက်ပါတယ်အခုလိုအရာသားတွေနဲ့လူမှုကူညီရေးလုပ်သားတွေကိုကန့်ကွက်လောက်အောင်ဆိုးရတဲ့တိုက်ခိုက်မှုအတွေ့အလွန်ကိုပဲမခံမရနိုင်ဖြစ်ရကြောင်းနဲ့ဒီကိစ္စအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုရှေ့ဘက်ကန်ယူတန်းအလဲပိုင်းပြည်နယ်တွေနဲ့တောင်ပိုင်းဒေသကတချို့မှာစောင်းတွင်းမုန်တိုင်းကြောင့်လေပြင်းနဲ့နှင်းထူထပ်စွာကျခဲ့ပြီးလူသိမ်းပေါင်းခြေလျက်လျက်စင်ပြီးပြတ်တောက်ခဲ့သလိုမြို့တော်ဝါရှင်တန်မှာလည်းအစိုးရရုံးနေပိတ်ခဲ့ရပါတယ်။မြို့တော်ဝါရှင်တန်နဲ့အနီးဗာဂျီးနီးယားမယ်ရီလန်းပြည်နယ်တို့မှာတနင်္လာနေ့ကကျခဲ့တဲ့နှင်းတုက6လက်မအထိအကျော်ရောက်ရှိခဲ့ပါတယ်။
နိုင်ငံမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရမ်းမွန်ဖြစ်ပါတယ်ရုပ်တံလှန့် engineer တွေကတော့ Nelson Lopez နဲ့ Daryl Smith တို့ပါဒီမနေ့ VOA အစီအစဉ်တွေကို line to meter 32 kHz 9335 line to meter 49 kHz 6153ရနဲ့ပထမနိုင်ွက်မှာ line to meter 190ကနေတင်ဆက်ပေးခဲ့တာပါတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.